ိတ်ခံသိမြင်အသောတိစ္ဆာတိလက္ခဏာတိစ္ဆာဆိုင်သောလက္ခဏာကိုဗဇံတော်ဉာဏ်နဲ့မြင်တဲ့သူကိုအရိယနာမအရိယဆရာဆာရှိသောအရိယရှင်သူတော်ရှင်တို့ကိုသာသာဝိသီမြင်လဲရှိသောသူပြုဥစရိသုဝပါပေ၏လက္ခဏာသုံးဝင်မြင်တော့မှအရိယပုဂ္ဂိုလ်အစ်စ်တွေကိုမြင်တယ်လို့ခေါ်ရပါတယ်ဒါကြောင့်ဘုရားစစ်ကိုမြင်ပြီတရားစစ်ကိုမြင်ပြီသံဃာစစ်ကိုမြင်ပြီအရိယရှင်သောအစဉ်တွင်သိရမြင်အပ်တဲ့လက္ခဏာယံ၃ပါးထိုးသွင်းပြီးတရားလာသိလေပြီမြင်လေပြီအဲ့ဒီလိုမြင်တဲ့ပုဂ္ဂိုလ်မှဝါမြင်တဲ့ဉာဏ်မှမြင်တဲ့တန်ဖိုးမှအရိယကိုမြင်တဲ့ပုဂ္ဂိုလ်အရိယစေဘုရားစစ်တရားစစ်သံဃာစစ်တွေကိုဖူးရတဲ့ပုဂ္ဂိုလ်များတဲ့ပုဂ္ဂိုလ်လို့ခေါ်ရပါတယ်လို့မိမှန်ကြတဲ့အတိုင်းမြင်မြင်နေတာတွေကိုမြင်ခြင်းလည်းသို့ပေါ်လိုက်ပြီးကြောက်သွားချိန်ဆိုရင်သိတဲ့စိတ်ကလေးကဖြတ်ခနဲ့သိလိုက်တာသိပြီးသိတာလေးလည်းပြဲသွားဟောမြင်မြင်နေတာတွေကိုမြင်မမြဲတဲ့အနစ်္တလက္ခဏာဖြင့်မြင်မြင်နေတာတွေကိုမြင်ဆင်းရဲတဲ့ဒုက္ခလက္ခဏာဖြင့်မြင်မြင်နေရတယ်ကိုမြင်အစောမရအနှစ်မရှိတဲ့အနတ္တလက္ခဏာသင်လက္ခဏာသုံးနဲ့တကယ်တမ်းသင်ပြီးနေခဲ့ပါလင်လက္ခဏာရေသုံးပါးသင်ဖျားစစ်တရားစစ်သံဃာအစစ်ကိုလည်းမြင်ဖျားဟောတဲ့အနိစ္စတုကအနတ္တလက္ခဏာဆိုတာသိနေကြညာသိလာပြီဘုလို့အာကိုယုံကြည်တဲ့ဖျားပေါ်မှာတရားပေါ်မှာသံဃာပေါ်မှာယုံကြည်တဲ့စိတ်တွေလည်းဝင်အဲ့ဒါမှအပေပေးတွေဝဲတော်ပြီပင်ဆိုတဲ့အတိုင်းလက္ခဏာရင်သုံးပါးဖျားစဉ်တရားစဉ်သံဃာစစ်တွေကိုညာနဲ့မြင်နိုင်နေသည်ဘုရားတိတိသရောရနေသည်မြေပါပြီဒါတဲ့ဆင်းအောင်ပြောရင်ကိုခန္ဓာကိုညာနဲ့ယုဒနာနတ်တိဖြစ်ပြပြောင်းလဲနေတာတွေကိုမြင်မှတရားအစစ်ကိုမြင်တယ်လို့ခေါ်တဲ့အဲ့ဒီလိုတရားအစစ်ကိုမြင်တော့မှဖျားကူမြင်တယ်လို့ဖျားကဓမ္မံပတ္တံတော်မံပတ္တိဓမ္မံနပ္ပတံတော်မံနပ္ပတ္တိဒါဓမ္မပရပါတယ်ဟောထေရပါရပါဠိတော်ရှင်များပါတော့လဲ။ဟောဒောယိပတ္တိဗဒ္ဓမံသောမံပတ္တိပန္တိတောစသည်ဖြင့်ဝက္ကလိထေရပါရပါဠိတော်နဲ့ပြောခြင်းကိုတော့မြတ်ကြီးဒီဝက္ကလိယဟံကိုချက်သားငါဖယားနောက်ကသင်္ခါသာဆွဲလိုက်ပြီးဘယ်လိုမင်းငါဖယားပုံတော်ကြီးရှိခိုးနေတော့လဲမင်းငါဖယားမမြင်သေးဘူးကွ။အဲကြောင့်မေခန္ဓာမှာတရားတွေမြောင်းလို့မိညာနဲ့ကြည့်ပါတရားကိုမြင်မှငါဖယားအစဉ်မြင်ပါလိမ့်မယ်ကွယ်လို့ဘုရားရှင်ဆိုလို့မြင်ကြည့်ဆုံးပါပါတယ်ဒါကြောင့်ကိုယ်ခန္ဓာကိုညာနေကြည့်လို့ဤတာနဲ့ကြည့်စရာနှမျိုးလုံးပဲငါမဟုတ်သူမဟုတ်နန္ဒယုဒ္ဓဖြစ်ပြီးပြနေတယ်ဖြစ်ပြီးပြနေတယ်လို့မြင်မှလည်းတရားစစ်ကိုမြင်ပါပြီတရားကိုမြင်ရင်ဖြင့်ဘုရားစစ်ကိုလည်းမြင်ပါပြီဖယားတရားကိုမြင်သံဃာအစ်စ်ကိုလည်းမြင်ပါပြီ။ဘာကြောင့်သူဖယားတရားသံဃာယရဏသုံးပါးအချင်းချင်းလိုက်တော့လေနာနဲ့ရုပ်ပါပဲဖြစ်ချင်းဖြစ်ချင်းလက္ခဏာအနိစ္စဒုက္ခအနတ္တလက္ခဏာပဲရှိပါလေဖြစ်ဖြစ်ဆုံးတာကနိဗ္ဗာန်ပါပဲ။ဒါကြောင့်ဤသောလက္ခဏာယင်ဖယားစေတရားစေသံဃာစစ်တွေကိုဖူးယင်ဖူးယင်ဖူးယင်ရှုယင်ရှုယင်ပွားယံမတ်တတ်နဲ့ဖြစ်ပြတွေ့သာတဲ့အင်းငိမ့်သွားတဲ့နိဗ္ဗာန်ဆိုရင်ဘုမာပဲကံချမ်းသာကြီးကိုမဲ့ညာဖုံညာတို့ဖြင့်လှည့်မြင်နိုင်ရပါလေသင်တို့နေရသလိုဘုမာတို့အရေကိုလည်းသိရမြင်ရလေအောင်ဘုအိမ်မှာကိုယ်ကိစ္စကိုတောင်းဝန်တရားနေနဲ့မပြည့်စုံပြည့်စုံအောင်ငွေတဲ့နေကသိတဲ့နေဖြစ်တယ်လို့တရုပ်ရုပ်သတုတ်တို့မအားရမနာရပြည့်စုံတယ်ဝါတယ်လည်းမရှိပဲနဲ့လုပ်နေရတဲ့အလုပ်တွေကကျွန်လုပ်လို့ခေါ်တယ်။ဘာကြောင့်သမီးကြောင့်နင်းကြောင့်မရကြောင့်ဆွေကြောင့်မျိုးကြောင့်ခံကြရသံသမီးလည်းမရမရှိပြန်တော့လေခန္ဓာကိုယ်မသာလောင်းကိုအခွန်ဆက်နေရတဲ့ကြွန်ဒီကြွန်မကြီးတွေအလုတ်လုံနေတယ်လို့ခေါ်ပါတယ်။ယခုကဲဆိုသာသနာတော်ကြီးနဲ့တွေ့တဲ့ဆံမှာဖြင့်ဘုနာသေးမင်းလည်းတွင်ကလို့ရအောင်လို့ဘာဒီခန္ဓာကိုယ်မသာလောင်းနဲ့သေကောင်းမြန်ချင်းကောင်းမြန်ဖြတ်ရအောင်လို့သီလသမားတွေပညာဆိုတဲ့အလုပ်တွေလုံမှာသာလင်ကိုယ်လို့ကိုယ်ပိုင်းလို့သခင်လို့ခေါ်ပါတယ်။ဒါကြောင့်သခင်လူတွေကိုနေညမရောက်ခြင်းရန်ကျုပ်ကိုလိုက်နာနိုင်ရပါစေလိုက်နာကြတဲ့အတိုင်းမဲ့ဝင်ဖို့ဝင်နိဗ္ဗာန်ကိုမြင်နိုင်ကြတဲ့ဘုရားရှင်ဤသားတော်အစ်စ်သမီးတော်အစ်စ်တို့အများဆုံးဖြစ်နိုင်ကြပါစေတရားတော်အာယုံပြုရတော့တရားသိရင်ကြလို့တရားမြင်ရင်ကြလို့တရားဆရာချင်းလို့တရားရမိမိရင်းနှံဆင်းမှပြန်ပိုင်ပိုင်ခြားခြားဒါကတရားပဲဒါကမတရားပဲသိကျင်ကြခြင်းကြောင့် တရားလာပြီးတော့ဝင်ကြတာဖြစ်သည်တဲ့ဒါကြောင့်မလို့တရားနဲ့မတရားခွဲခွဲခြားခြားပြရမယ်တရားကဘယ်လိုဆောင်မလဲမတရားကဘယ်လိုဆောင်မလဲဆိုတာဒီကနေ့စပြီးတော့ပြရတော့နည်းဒါကြောင့်ဇေလွန်ရဲ့မိမိတကားလားနားမှာကြားလာတဲ့တရားတော်သံအပံပတ္တရုပ်တပဲနားဆိုတာကလည်းရုပ်တပါပဲတတ်တချင်းတိုက်တော့ဓာတ်ပေါ်တယ်အတိတ္တီပေါ်တယ်နားကအခန္ဓာလို့ခေါ်တဲ့ဓာတ်ပဲတရားတော်သံကအတိတ္တလို့ခေါ်တဲ့ဓာတ်ပါပဲသဘောပါပဲတရားပါပဲရုပ်တရုပ်တချင်းတိုက်ခတ်ခြင်းကြောင့်ဖြစ်ခဲ့ကြခြင်းကြောင့်သည့်ဆိုတဲ့နန္ဒတွေပေါ်လာကိုပင်တရားနာတယ်တရားနာတယ်လို့ခေါ်ရပါတယ်ကြားတယ်ကြားတယ်လို့ခေါ်ကြရပါတယ်အမှန်ကတော့ကြားတယ်ဆိုတာငါမဟုတ်ယောက်ျားမိမပုဂ္ဂိုလ်တ attva မဟုတ်ပါစိတ်ကလေးကဝိညာဉ်သက်ကိုဝိညာဏတတ်ကသောတာဝိညာဏတတ်ကနေပြီးတကားလားကြားသည့်ကြားသည့်ကြားသည့်ကြားသည့်နဲ့ကြားသည့်ပြည့်ကြားသည့်ပြည့်ပြည့်နေတာပါပဲဒါကြောင့်နာမကြတော့ကြားလာတဲ့တရားတော်သံတို့ကိုတတရုပ်တွေကြားလိုက်ကြောက်လိုက်ကြားလိုက်ကြောက်လိုက်ကြောက်ကြောက်ပြီးတော့နေတာတွေကိုဉာဏ်မှထားတော်မနောဝိညာဏတတ်ဖြင့်အပြည့်ကလေးတွေဆင်းခြင်းပြီးတကားလာနာယူမှတ်သားထောင်သာဆက်ကြပြီးတော့နိုင်ဓမ္မောအာရမောသဥဘောသမဝိပါကိနောနိုင်ဓမ္မောအာရမောသဥဘောသမဝိပါကိနောအာရမောနိရိယနတိသမောပါပိတိသူပတိဟိဟောမန္တာတွေကိုထုတ်ပြန်ကဟောကြားလိုက်ပါဘူးဟာဓမ္မောသကုသလဓမ္မခေါ်တဲ့တရားစီ၎င်းအာရမောသအကုသလဓမ္မလို့ခေါ်တဲ့အဓမ္မစီ၎င်းဘူဘောကုသောအကုသောဆိုတဲ့ဓမ္မနှမျိုးတို့သည်သမဝိပါဒိနောသူများသောအကျိုးရှိရကုန်သည်နာဟောတိမဖြစ်နိုင်ပါဘူးအာရမောအကုသလဓမ္မခေါ်တယ်မကောင်းဘူးအကုသတရားသည်အာရမောလောဘဒေါသမောဟစသောအကုသလပပဏိယမကောင်းတဲ့တရားသည်နိရယငရဲသို့နေတိဆောင်ဖို့တတ်ပါ၏ယမောဒါနသီလဘာဝနာအစဖြားတဲ့ကောင်းမြတ်သောကုသတရားသည်ဓမ္မောလောအလောဘအာဒောသအာမောဟဆိုတဲ့တရားသည်သူကတည်းကလူကနိုင်ရောဇမရွာသို့ပါပေတိဘုရားမသွေတကယ်ပင်ရောက်အောင်ပို့ဆောင်ရေးပြီလီတော့သတိတရားတော်များကလည်းအမှန်တန်နည်းပါတယ်မြင့်မြင့်မှုညာမြင့်လေးအဲဒါကြောင့်မလို့အခြေခံအဖြေမှန်ထွက်လာအောင်ပရမတ္ထတရားကြီးလေးပါးကလည်းဖြေခံပြီးတကားလားဒီကနေ့ဓမ္မနဲ့အာရမဟောကြပါစု gain သုသမောင်စိတ်စေတသိရုပ်နေလေးရပရမစိတ်စေတသိရုပ်နေလေးရာပရမပရမတ္ထသစ္စာဖြစ်သောပရမတ္ထမဖောက်မပြန်အမှန်အဟုတ်ရှိတဲ့တဘာဝတရားကြီး၄မျိုးရှိတယ်လို့မှတ်ပါပရမတ္ထတဘာဝတရားကြီး၄ပါး၄မျိုးရှိတယ်လို့အပိုင်တိုင်းမှတ်ပါတော့ပရမတ္ထတဘာဝတရားကြီးကဘယ်နှမျိုးပါလဲအဲဒီ၄မျိုးကိုဟောလိုက်ဘုရားရှိရချမ်းမလဲဆိုစိတ်တရားစိတ်တရားစိတ်တရားရုပ်တရားနိဗ္ဗာန်တရားဟောလေးမျိုးနော်စိတ်တရားစိတ်တရားစိတ်တရားရုပ်တရားနိဗ္ဗာန်တရားဘယ်နှမျိုးပါလဲအဲ့ဒါလေးမျိုးပဲရှိအဲ့ဒီလေးမျိုးကဘယ်မှရှိတာလဲလို့သိဖို့မလိုဘူးလားများတို့ကျုပ်တို့နေတဲ့တိုင်လုံးမှာဒီလေးမျိုးပဲရှိပါတယ်တရားခွဲလုံးလည်းဒီလေးပါပဲရှိတစ်မျိုးလုံးလည်းဒီလေးပါပဲရှိဒီဘဝပြီးတော့သူဒီတစ်ခုလုံးမှာတရားသဘာဝ၄မျိုးပဲရှိတယ်လူလောကကြီးတရားလုံးဒါ၄ပါပဲရှိ 那边叫他妈来理发，他妈那谁妈来理发，别理发妈来理发，几十条老头吧，一头骨龙妈妈，你没骨头去的，还能没完嘞？啊，你理发说这样子吧，我的白马洗发的时候，几十条老头吧，老个来接多的嘛，你没有关系的，大伙对对想想，嘛咋样嘛呢？哎，你没有个别马的呀？你把你们那没有嘛？谁的呀？谁的对的呀？有的呀？你管的呀？别人没有完了。你没有个别马洗的完了。你在家不啦？干嘛弄个那一头弄多的嘛？你没有嘞？别洗的了，没来着。你在家不啦？干嘛弄个那一头的嘛？没有别洗的。行不啦？不住了，不然嘛他多的，麻烦我们念多。不然嘛他这是吧？麻烦我们念多，阿妈的娃娃你那都没有别洗的。行不啦？别那没有吧嘞？哎，你没有在记得路嘛呀？喏，哎，你没有在电脑上把这样的水，电脑上，电脑上，哦，电脑上，我打微信，打微信吧，来来喏，这样子不直播的呀？他妈得看家家，不要你们六年级来的看家了，哦，比赛家不啦？可把记得嘛？这样你没有在玩个啦？你那没有吧嘞？哎，你没有关系的。哎，你没有过呗？哦，那是偏偏呢，切不着好来着。那啥片个好来着？有什么看到种西藏那种片子？什么看到这种西藏的那种片子？你没有过接切活了，能？哎，你没有过金城那边的来有那十八片。哦，他那嘛有把爹的那你也没用那把皮呀吧的。看到爹的那你没进来着，看到阿爸那边个站，看到阿爸。啊，要是那爹的那你在进来边上来称他爸。三度爹的那都在进来边上来，这里吧，张阿爸，这巧爸，这七爸，这这才七爸。啊，第六爸爸呗。第四爹的那都在进来着嘞，第四六爸说嘞，第六爸爸呗。为啥子我把银行存的把几年变到了你不赔他人呢？这是的，这有几多把，几多把股份？连不得啥子我把银行存的把都赔下来。啊，不谈你那几年变的，不谈那些利息基础了，要几多大嘛？我这是的，这有你厉害，不然嘛呢？啊，不谈你那几年变到来的，那些利息基础了，这家伙把我打麻烦。这是的，这有你管出来。你不能把他的礼物部分的那些礼物都交的呀，交的呀，你呢？不要钱，年多一年，五万米都好来发的。他们不常说来嘞，谁说的是有你厉害？不能把他发呗。为啥子我把出山到来，出山当着他这来了，别的了，这里多交的，那边我赔的，谁说的是有这样的讲究才偏偏你了好了？哦，这出来看来呗，这这样的讲究才是偏偏你的，这礼物这是妈妈，这小宝，这七宝。这的菜呢，七八手比的干了，大肚子在哪着呢？这菜七八五万好着嘞，金城来着嘞，真是的，这有内板大把呗。这三里湾路好边着嘞，真是的，这有内板大把呗。哎，哎，那叫么路？比如哪里不？不是也的，三北江港边家梅家的，三家四家面，三镇四家面。这样的话你来为爱的老师怎么帮他来不住吧的。那边中就来到八万五十八万的呀，阿刚才记得。这个小表你来看看吧，阿那的才能把这个才去把这啥地方。为啥不把应该才能把不谈的才离不起的才离不起必须必须有关必须得走比的干了。阿龙的干了嘛都不用不要干好多的这样的也没来完了。不如为咩咩的，不如为么奈么奈的，弟弟呀，阿公真不行。人家都话弟弟龙嘛，妈逼！人家人家都就是阿公来天来，都来一月天天的来这样子。那在另外方面，你记住了嘞，讲究生的家伙呢，不要阿公这样嘞。不然嘛，他的麻烦他那是一大红地。 လူရင်္ဂမဧကသာရံအသရိတံသုခတယံရေစိတံတိုင်မေတန္တိမောခန္တိမာရပါဏနာဆိုတော့ဟောတို့တို့မှတ်လိုက်တာကိုတရားဆိုတာအကောင်အထည်မရှိတရားဆိုတာအဲ့ဒါခင်ဗျားတို့အကောင်အထည်လို့သွန်ထင်းနဲ့မှတ်တဲ့သိနေသမျှတရားကမတရားခြင်းပဲလို့ဆိုတာမှတ်ပြီးတော့အကောင်အထည်ရဲ့မျက်စိကမြင်ရသမျှတွေမှတ်တဲ့ယောက်ျားကောင်ပြိမာကောင်ခွေးကောင်နားကောင်ငါးကောင်ယောက်လူကောင်နတ်ကောင်မြမကောင်သစ်ပင်တောတောင်ရေပြည်သမုဒ္ဒရာအင်းကျောင်းပြဆင်းရှင်နေလာနက္ခဆိုတာအဲ့ဒါတွေကခင်ဗျားတို့ဒါတရားမှုဘူးအကြီးညတ်တယ်လို့မှတ်ရမယ်နော်ပရမတ်ထတရားတို့မိဒီမာဝါစိတ်တရားစရတိတ်တရားရုပ်တရားနိဗ္ဗာန်တရားတို့မိဒီမာတဲ့အကောင်အထည်မရှိလေသောကြောင့်အတုံးအထည်မရှိလေသောကြောင့်ဝါအရှိတို့လုံးပြပေါ်တန်တန်တရားမရှိလေသောကြောင့်မျက်စိနဲ့မမြင်ရမျက်စိနဲ့မြင်ရလားဟောစိတ်ကိုမျက်စိနဲ့မြင်ရပါလောဘဒေါသဆိုတဲ့စရစိတ်တွေကိုမျက်စိနဲ့မြင်ရပါဟောပရိစ္ဆာသမဝိဇ္ဇာပြုစရာသင်္ခါရသင်္ခါရပြုစရာဝိဇ္ဇာကြောင့်သင်္ခါရသင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဆိုဝိဇ္ဇာဆိုတဲ့မျက်စိနဲ့မြင်ရတာမဟုတ်ဘူးသင်္ခါရဆိုတဲ့ကုသိုလ်အကုသိုလ်အကုသိုလ်တွေကုသိုလ်တွေအရုပဘုညာမိသင်္ခါရအဘုညာမိသင်္ခါရအနိစ္စဖြစ်သင်္ခါရခေါ်တဲ့ဘုညာဆိုတဲ့ကာမဝိသရယူဝိသရကုသိုလ်တွေအဘုညာခေါ်တဲ့အကုသိုလ်စေတသိက်အကုသိုလ်စိတ်တစ်နေနှပါသုမရှင်သောစေတသိက်အနိစ္စမိသင်္ခါရခေါ်တဲ့အရုပကုသိုလ်စိတ်လေးသုမရှင်သောစေတသိက်36ခုဆိုတာတွေရတယ်။ဩတရားသဘောအနေနဲ့ပြောတာပြောရတယ်အကောင့်ကြီးရှိတာမဟုတ်ဘူး။အဲ့ဒါအကောင်လိုက်တယ်လည်းရှိတယ်တင်းနေတော့ကဲပြီးရောပရိစ္ဆာဘုံဘာကလေးခြားလေးလဲနေတော့အနာငါးပါးလည်းပြောရက်ကုန်ပြီရခုပြောပြီလို့အဲဒါကြောင့်ပဋ္ဌာန်း24ပစ္စည်းဆိုတာကလည်းဘုရားရှင်ဘုရားမြတ်ကြီးဉာဏ်တော်ကြီးနဲ့ကြည့်ပြီးတကားလားဟောပါတယ်တဲ့ကြောင်းကျိုးဆက်ပြီးတော့နေပါတယ်လို့ဒါပေမဲ့လို့24ပစ္စည်းကိုင်းပြားသွားမှလို့ပြရစရာမရှိ24ပစ္စည်းရဲ့ပစ္စည်းလေးတစ်ခုတော့ကိုယ်လက်ဝါးပေါ်တင်ပြားသွားမှဆိုလို့လည်းပြရစရာမရှိအားကြောင့်မရှိပါလိမ့်မလဲဆိုတာအကောင်အထည်နဲ့မှမဟုတ်တာဘူးဟုတ်ပါလားအေးဒီနေ့ချာချာမှတ်ပါတဲ့ဒါအရေးကြီးလို့နော်ညနေစပြီးတော့ခင်ဗျားတို့ကတရားဆိုရင်ကောင်းလိုက်ထဲလိုက်တွန်းလိုက်ခဲလိုက်ပုံသဏ္ဍာန်နဲ့ထဲကိုနဲ့ရှိတဲ့ခြင်းနေတဲ့အပြောတွေပြည့်ညတ်တွေပါယောဂီလို့နော်သဘောကလေးကပရမတ်ပါလို့မှတ်ရမယ်နော်အဲဒီနောက်ကြောင့်သစ္စာတည်းယုံနေလေးရပရမတ္ထတရား၄မျိုးပဲရှိပါတယ်လို့ဒီကနေ့ဒီနေရာကအုတ်မြစ်ချလိုက်ပါပြီ။မြဲမြဲမြန်မြန်စိတ်ထဲမှာဖြစ်ရင်ဩဆုံးဖြတ်ချက်ချမှတ်ပြီတော့နော်။စိတ်တရားသရတိတရားယုံတရားနိဗ္ဗာန်တရားပေါ့ဗျာ။ဘယ်နှမျိုးပါလဲ။စိတ်ကလည်းတရားပါတဲ့။တရားဆိုတာသဘောပါတဲ့။သဘောဆိုရင်အကောင်အထည်မရှိပါဘူး။စရတိတ်ကလည်းတရားပါပဲတရားဆိုတာသဘာဝသဘာဝဆိုတာဓာတ်ဓာတ်ဆိုတာအကောင်အထည်မရှိပါဘူးယုတ်ဆိုတာပရမတ္ထယုတ်ဆိုတာယောဂီတို့ပညာယုတ်ပြောတာကိုပရမတ္ထယုတ်ပြောတာနော်ပရမတ္ထယုတ်ဆိုတဲ့ပူတဲ့သဘောလေးတည်တဲ့အေးတဲ့သဘောကလေးတွေဒီကံတို့တွန်းတိုက်ခံနေတဲ့သဘောတရားလေးတွေကိုယောဂီတို့မမြင်ရဘူးမျိုးလုံးကိုဖွင့်ကြည့်လို့ရှိရင်နဲ့မမြင်ရပါကြောင့်မမြင်ရပါလိမ့်မယ်လို့ဆိုတော့အကောင့်ထဲမရှိဘူး။ဒါပေမဲ့ယုံလဲတရားပဲတရားဆိုတာသဘောသဘောဆိုရင်ဓာတ်ဓာတ်ဆိုရင်အကောင့်ထဲမရှိဘူး။ဟုတ်တူပဲတဲ့နိဗ္ဗာန်ဆိုတဲ့တရားကြီးရဲ့လေအငိမ့်တဧတငိမ့်သဘောဧသဘောသာဖြစ်ပါတယ်တဲ့နိဗ္ဗာန်ကလည်းတရားသဘောပဲ။နိဗ္ဗာန်ကလည်းတရားသဘောဆိုတော့သူကလည်းအကောင့်ထဲရှိရမို့အဲဒီလိုတရားဆိုတာအကောင့်ခဲပုံသဏ္ဍာန်အခြေကိုတရားသန္တာမရှိဘူးဆိုတာကိုတော့ဖြင့်သိသိချာချာမှတ်လိုက်တာနဲ့ဒီပင်နဲ့ဖြင့်ခင်ဗျားတို့ပုဂ္ဂိုလ်ဆိုတဲ့သရဝါဆိုတဲ့အကောင့်ရဲ့အကုန်ပြုတ်စေသည်အဲ့ဒါမှမပြုတ်ရင်လည်းမတတ်နိုင်ဘူးဟုတ်ကဲ့လားအဲ့ဒါမှတ်တာလောဘဒေါသမောဟအလိုဘအဒေါသအမောဟသုခသေအဘုဒ္ဓသေဝသေသရိယသေဟံသာဒီစိတ်တွေဖတ်တော့ဝရဏဉာဏ်စရဏအကျက်တာဇမိတိန္ဒြေမနတိကာရလောဘဒေါသမောဟမာနတိတိဝိသိတ္တာဌိနာဥဒ္ဒစအဓိကနုတ္တပါစရဲဝိုးစရစိတ်တရားတွေလည်း52မျိုးသုံးရင်းသုံးတော့လဲဒါကတဘာဝအနေနဲ့တော့ချက်ပြီးတော့သိအောင်မြင်အောင်လို့ ရေထွက်ပြီးတော့ပြနေရတာယောဂီတို့အမှန်တည်းကအကောင့်တွေရှိတာတွေမဟုတ်ဘူးလို့မှတ်လိုက်ရှင်းမလားဒါဖြင့်တရားသည်တဲ့ပုံသဏ္ဍာန်တရားရှိသလားအကောင့်ထဲရောဒါဖြင့်တရားတွေဝါဝပင်ပင်လို့ပြောလို့ရမလားဒါဖြင့်ဒီတရားကိုကင်ပြလို့လက်နဲ့ဆွဲပြလို့ရပါမလားမျက်စိကိုဖွင့်ကြည့်လို့မြင်ရပါမလားတို့ဒါဖြင့်သစ္စာတည်းယုံနိဗ္ဗာန်ဆိုတဲ့တရားရဲ့မျက်စိဖွင့်ပြီးမြင်ရတဲ့သောကြောင့်နဲ့မရှိဘူးလားလို့နေရင်ရှိပါတယ်တဲ့အကြောင်းတိုက်ဆိုင်တဲ့အခါမှာအကြောင်းညင်ရတဲ့အခါမှာရှိပါတယ်လို့ဒါလေးမှတ်ရမယ်နော်အဲဒါကြောင့်သစ္စာဘယ်လိုတရားလဲမျိုးလဲလို့မေးတော့မှအာယုံကိုသိတဲ့သဘောလေးလို့မှတ်လိုက်နော်သစ္စာအာယုံကိုသိတဲ့သဘောအဲဒါကြောင့်သို့သိတဲ့သဘောသိတဲ့ပရမသိတဲ့ဓကသိတဲ့ရားသိတဲ့ရားသိနေခြင်း၍သိနေတွဲ၍ဖြစ်တဲ့သဘောဖြစ်တဲ့ပရမဖြစ်တဲ့ဓကသိတဲ့သိတဲ့ရားအောက်ပြန်တဲ့သဘောအောက်ပြန်တဲ့ဓကယုတ်တရားဖြင်းငိမ့်တဲ့သဘောဖြင်းငိမ့်တဲ့ ਪਰ မဖြင်းငိမ့်တဲ့ဓက္ခနိဗ္ဗာန်တရားဟောအာယုံမန္တမသိတဲ့သဘောကစိတ်ဉာဏ်သိကြသည်နံသိလျက်သည်ဒီဒီအာယုံ၆ပါးသိတဲ့သဘောကစိတ်ဟောစိတ်နဲ့ဆွဲပြီးတော့ပေါ်ပြီးတော့ဖြစ်ကြတဲ့52ပါးသောသဘာဝတရားကတော့စေတသိက်။အဲကြောင့်ဗရာယတဝုဒိတယတိစေတသိက်ဆံလို့ဒီကောင်များကဖွင့်ပါတယ်တဲ့။စိတ်နဲ့ခြင်းပြီးတော့စိတ်နဲ့တွဲပြီးတော့ဖြစ်တဲ့လောဘဒေါသမောဟစသောတရားတွေကတော့စေတသိက်လို့ခေါ်ပါတယ်။ဖောက်ပြန်တဲ့သဘောဖောက်ပြန်တဲ့ဓာတ်ကရုပ်လို့ခေါ်ပါတယ်။ဒါဖြင့်စိတ်ကတော့အကောင်းဆုံးရှိသလား။လောဘဒေါသမောဟစတဲ့စေတသိက်တရားအကောင်းဆုံးရှိသလား။ရေရေလေးမိတကြီးလေးပါစားတဲ့မဟာဘုပါဒာယုတ်ခေါ်တဲ့ယုတ်တဲ့တူကလည်းအကောင်းဆုံးရှိသလားနိဗ္ဗာန်ကလည်းအကောင်းဆုံးရှိသလားမရှိတဲ့အဲတော့နိဗ္ဗာန်ရောက်တဲ့နိဗ္ဗာန်ရတယ်ဆိုတာသူကအောင်းမင်းနေတယ်နိဗ္ဗာန်ရောက်သွားတဲ့အခါကျတော့ရန်ကုန်မြို့ကိုမန္တလေးကလာတော့ရန်ကုန်မြို့ရဲ့မိသားစုဝင်လာတို့ရန်ကုန်မြို့ရောက်ပြီဆိုလို့အဲလိုရောက်တယ်လို့ရောက်တဲ့အောင်းမင်းကျောင်းဘောကိုခေါင်းကြီးကတည်သွားတော့ဘယ်ရောက်လဲကျောင်းဘောရောက်ပြီလို့သူတို့ရောက်တယ်လို့ရောက်တဲ့အောင်းမင်းတော့မဟုတ်ဘူးနော်သတုမေဃညာနေနာပစ္စည်းကတ္တဗံမကဖလာနာမာရမနာဘူတောအသင်္ကတဓမ္မောမေညာဖူညာမနဲ့ရှင်သောပညာစရတိတ်ဖော်နဲ့ရှင်သောပညာစရတိတ်ဓမ္မသဘာဝတုကလှမ်းပြီးတော့အာယုံပြုတ်တယ်အာယုံအင်းနဲ့ဆိုက်ရောက်ပြီးတော့သွားတာအဲ့ဒါအေးတဲ့သဘောအေးတဲ့တက်ကလေးကိုညံနဲ့လှမ်းပြီးတော့မြင်လာကိုနိဗ္ဗာန်ဆိုင်အောင်မျက်မှောက်ပြုတယ်လို့ခေါ်ပါတယ်နော်ပုဂ္ဂိုလ်ကြီးကကလခိုင်မောသွားတိုင်းလဲကလခိုင်မောထိုင်ပြီးတော့ရောက်နေပြီအိမ်မောတက်သွားတော့အိမ်ပေါ်ကရောက်ပြီးလူကရောက်သွားတယ်လို့သူတို့ရောက်တဲ့အရောက်မျိုးမဟုတ်ဘူးဘာဘာကြောင့်လဲလို့ဆိုတာနိဗ္ဗာန်ဆိုတာကဓမ္မသဘာဝအေးငင်းတဲ့သဘောကလေးတက်တဲ့အကောင်းဆုံးရှိတာမဟုတ်ဘူးအဲ့ဒီနိဗ္ဗာန်ကိုလမ်းပြီးတော့အာယုံပြုတဲ့ဆိုက်တဲ့ရောက်တဲ့ပုဂ္ဂိုလ်သရဝါကလည်းအဲ့ပုဂ္ဂိုလ်သရဝါကရောက်ရတာမဟုတ်ဘူးဉာဏ်နဲ့နာနဲ့သာလမ်းပြီးတော့အာယုံပြုရတာလမ်းပြီးတော့မြင်ရတာသိရတာအေးဒီလိုမှတ်ရမယ်တဲ့နော်အဲဒီတော့ကြောင့်မလို့စိတ်တည်းတည်းယုံနေလေးကပရမတ္ထတရား၄မျိုးလုံးဟာဘယ်မှာရှိတာလဲလို့ဆိုတော့ဤစัจ java လားကဘာကြီးတော်တော်မှာရှိတဲ့ဓမ္မ၄မျိုးလို့မှတ်တော်အဲ့ဒီအဲ့ဒီလေးမျိုးကိုအကျဉ်းချုံလိုက်ကြဆိုရက်သင်္ကတတ္တအသင်္ကတတ္တလို့နှစ်မျိုးခွဲကြဆိုနော်သင်္ကတတ္တဆိုဒီကစိတ်စရတဲ့ယုတ်သုံးပါးကိုသင်္ကတတ္တလို့ခေါ်တယ်နောက်ကနိဗ္ဗာန်ကိုတော့အသင်္ကတတ္တလို့ခေါ်တယ်လေးမျိုးကိုနှစ်ပုံပုံလိုက်ပါပြီလေးမျိုးပဲနှစ်ပုံပုံကနံပါတ်၁ကစိတ်စရတဲ့ယုတ်ကတပုံနံပါတ်၂ကတော့နိဗ္ဗာန်ကတပုံအဲ့ဒီတော့ဘယ်နှပုံလုံးအနမတ္တိပုံကဘာ၄ပုံထားလဲစ တက်တဲ့တဲ့ယုတ်ကြီးသုံးပါဘူးတော့နံပါတ်၄ပုံနော်သို့သင်္ခါရတရားလို့ခေါ်ရတယ်နော်နိဗ္ဗာန်ကိုတော့အသင်္ခါရတရားလို့ခေါ်ရပါတယ်နော်အဲ့ဒါဖြင့်ခမည်းတော်ခန္ဓာကိုယ်ထဲမှာနိဗ္ဗာန်ကမရှိသေးသောကြောင့်နိဗ္ဗာန်ကိုဖယ်ထားနိဗ္ဗာန်ကိုဖယ်ထားတော့ဒီခန္ဓာကိုယ်ထဲမှာအော်လူရောနာရောဇမရောကုကုသတ္တဝါအစအစခေါ်ကြတဲ့ဒီသတ္တဝါတွေရဲ့ခန္ဓာကိုယ်ထဲမှာဘာတရားတွေရှိပါသလဲမဘာတတ်ဒီဘာသဘောတွေရှိပါလိမ့်မလဲလို့စစ်ဆေးတဲ့အခါကျတော့စိတ်ဆက်တဲ့ယုံဆိုတဲ့၃မျိုးသောဓမ္မရှိတယ်လို့မှတ်ကြပြီတော့အဲ့ဒီ၃မျိုးကတော့သင်္ကတလားအသင်္ကတလားသင်္ကတဆိုတာပြင်ပေးရတယ်ပြုပြင်ပေးရတဲ့တရားတွေတဲ့နော်သင်္ကတဆိုတာဘယ်လိုတရားတွေတော့ခင်ဗျားတို့ခန္ဓာကိုယ်ကြီးမပြုတ်အောင်ပြင်မပေးအောင်လားဘာနဲ့ပြင်ပေးရသာနဲ့လည်းပြင်ပေးရဘာရကံဝစီကံမနောကံနဲ့လည်းပြင်ပေးရစိတ်နဲ့လည်းပြင်ပေးရအစာအသောက်တွေနဲ့ပြင်ပေးရဟောအမှုဓာအေးဓာလည်းပေးရအာဘူးလုံးအကြီးတို့ရက်ကလေးပေးသမအောင်ခဲ့ဆိုအဲ့ဒါပြင်ပေးတယ်ပန်ကလေးဖွင့်သမှာဩဆိုအဲ့ဒါပြင်ပေးတာဘူးလုံးအကြီးလို့မင်းနေအောင်ဖြစ်နေတယ်ပန်ကတကားလက်သမောင်းဘောင်းကြီးကတကားပေါ့လေသာပရင်ပေါ့ဆိုအဲ့ဒါပြင်ပေးတာဟာစားလေဟိစားတာတာရှိတယ်အဲဘာလေးတခုစားအောင်မှပြင်မယ်လားစားလိုက်တယ်ဆိုတော့ပြင်ပေးတာမတည်းကအောင့်လို့လို့ဟဲ့ရစားလေးပေးသမအောင်ဆိုအဲ့ဒါပြင်ပေးရအရင်ကလည်းခန္ဓာကိုယ်ကမပြေရတဲ့ချိန်ချီသေးတယ်အဲကြောင့်သင်္ကတတရားလို့ခေါ်တယ်နော်ခန္ဓာကိုယ်တစ်ခုလုံးယုတ်တဏ္ဍစိတ်စရတဲ့ယုတ်ဆိုတဲ့တရားသုံးပါးလို့အစုအခဲကြီးမဟုတ်ဘူးလားဟေးဒါကြောင့်ခေါ်လို့သင်္ကတတရားလို့ခေါ်ပါတယ်သင်္ကတဆိုတာပြင်းပြင်းပေးပြောနေရတဲ့တရားလို့မှတ်ကြပြီတော့နော်ကာယယောဂီတို့ခန္ဓာကိုယ်ကြီးမှာတရားဘယ်နှမျိုးရှိသလဲလို့ပြောတော့၃မျိုးလို့မှတ်ပြီတော့နော်သုံးမျိုးကစိတ်ရဲ့စရသိက်ရဲ့ရုပ်ရဲ့သုံးမျိုးနော်။ဘာပါလို့အဲ့ဒီသုံးမျိုးပဲရှိ။အဲ့ဒီသုံးမျိုးကိုအချင်းချုံလိုက်မယ်ဆိုရင်ဖြင့်စိတ်နဲ့စရသိက်ပေါင်းရင်နာန်လို့ခေါ်တယ်။နာန်တရားလို့ခေါ်တယ်နော်။ရုပ်28ပါးကိုတော့ရုပ်လို့ခေါ်ပါတယ်။ဒါပြင်ရုပ်နဲ့နာန်နာန်နဲ့ရုပ်ပဲရှိတာပေါ့။ယုံနာနှစ်ပါးတို့တွင်တဲ့ယုတ်တရားကြီးကတော့ခေါင်းကနေပြီးတခါလာဆာမင်မူကြီးချင်းလေးလေးတော့အရင်ကအရင်သူအသားအကျော်အယုတ်တကူလုံးတကောင်းလုံးဟာအဲ့ဒါ28ပါးသောယုတ်တဲ့ယုတ်ပရမတ်တို့ရဲ့အဆူအပေါင်းကြီးလို့မှတ်ကြပြီတော့နော်အဲ့ဒီယုတ်တရားကြီးကဘာမှမသိတတ်ဘူးလို့ဒီလိုလေးမှတ်လိုက်ပါနော်ဒါပြန်ခန္ဓာကိုယ်မှာသိသိနေတာကစိတ်နဲ့စရစိတ်ကသိနေပါတယ်ဘာနဲ့ဘာသိတာသစ္စာတည်းတရားကသိနေပါတယ်လို့မှတ်ရမယ်။မျက်စိနာနာဆရာကိုဆိုတဲ့ဤယုံစုကြီးကဘာကမှမသိတာ။သစ္စာတည်းဆိုတဲ့ဤတရားနှစ်ပါးကသိတတ်တယ်လို့မှတ်ရမယ်နော်။တော့ဒါပြင်သစ္စာတည်းကယုံလားနာလား28ပါးသောခန္ဓာကိုယ်ကြီးဟာဒါပြင်ယုံနာနှစ်ပါးတို့ကဘယ်သူကသိတတ်တယ်ယုကမသိတာဘူးလေ။ဟောယုကမသိတာဘူးလေ။မသိတဲ့ယုကြီးကအသားလေးဖယ်ထားလိုက်ကြအောင်ဆိုနော်။သိတတ်တဲ့စိတ်တရားကလေးဆွဲထုတ်ပြီးတော့ကြည့်ကြဆိုနော်။အယောင်ခန္ဓာကိုယ်မှာဘုသူကကူးဆောင်နေတဲ့ခန္ဓာကိုယ်မှာဘယ်တရားကခေါင်းဆောင်နေတယ်ဆိုရင်စိတ်ကခေါင်းဆောင်နေတယ်လို့မှတ်ရမယ်။ဘုသူကကူးဆောင်နေ။စိတ်တရားကကူးဆောင်နေပါတယ်လို့မှတ်ရမယ်နော်။အော်သွားကျင်တာမသူတို့မိမကသွားကျင်တာစိတ်ကလားယောက်ျားကသွားကျင်တာလားစိတ်ကလားဟောငါကောင်ဒီငါကောင်မကသွားကျင်တာလားစိတ်ကလားကြီးကျင်တာမသူတို့ငါထောင်ကျင်တာမသူတို့နန်းကျင်တာမသူတို့သွားကျင်တာမသူတို့သိသိကျင်တာမသူတို့အော်မုန်းတယ်ဆိုတာဟောစိတ်ကြီးပဲသူကခေါင်းဆောင်တယ်နော်အဲ့ဒါစိတ်မှမသိတော့ခင်ဗျားတို့ကငါပဲသူပဲရောကြမင်းမှပဲရလို့ဒီစိတ်ကလေးကိုအကောင်ထယ်လို့ထင်ပါတယ် ငါကသွားကျင်လာတဲ့စိတ်ကအဲ့ဒါစိတ်ကိုငါကသွားကျင်ပါတယ်လို့ငါဆွဲဆွဲလိုက်တော့ဒိဋ္ဌိဝင်ဘူးဘလူးအယူဖြစ်သွားတာပေါ့စိတ်ကိုစိတ်လို့မမြင်မနဲ့ငါသွားကျင်လို့ငါသွားတာပေါ့ဆိုတော့ခင်ဗျားတို့ဒိဋ္ဌိပြီးတော့ဘလူးဖြစ်သွားတာအယူဖြစ်သွားတာဒိဋ္ဌိယူလို့ခေါ်တယ်နော်ဒိဋ္ဌိဆိုတဲ့စရတိတ်နဲ့ပေါင်းရင်လည်းဒိဋ္ဌိယူလို့ခေါ်ရအဲ့ကြောင့်လောကမှာအယူရှင်မျိုးရှိတယ်တဲ့ဗျာအဲ့ပြီးတော့မှအယူရှင်မျိုးပြောကြသူနော်ရုံးနဲ့နန္ဒမကွဲအကွဲပေါင်းဖွဲပြနေတယ်နော်စိတ်စေတသိက်ကနံလို့ခေါ်ပါတယ်27ပါးသောယုတ်ကယုတ်လို့ခေါ်ပါသည်ဘောင်းသောချက်လဲသူတော်ပေါင်းတကူလုံးကယုတ်စုယုတ်ပုံယုတ်တာယုတ်ပရမတ်တို့ရဲ့အစုဝေးလို့ကြီးရဲ့သံမညာမှတ်ထားပါဦးနော်အံတိမှုခန္ဓာမှုစားတဲ့သဘာဝတွေကစိတ်စရတိတ်တရားတွေလို့မှတ်လိုက်ပါတော့နော်အဲ့ဒါဖြင့်သိတာကဘုသူမသိတာကဘုသူယုတ်ကြည့်တာဘာမှမသိတော့ဘူးအဲ့ဒီခန္ဓာကိုယ်မှာယုတ်ကဥဆောင်သလားစိတ်ကဥဆောင်သလားယုတ်ကရှိသွားလားစိတ်ကရှိသွားလားအဲ့ဒီစိတ်ကရှိသွားဖြစ်နေတော့စိတ်လိမ်မှာမှယုတ်လိမ်မှာမယ်အာစိတ်မရင်ယုတ်ကမိုက်လိမ့်မယ်စိတ်ကမတိတော့ခိုင်းတာတွေယုတ်ကြီးကမကောင်းတာတွေကိုရှောက်လုံးလိမ့်မယ်အဲကြောင့်ဒီစိတ်ကလေးအမှန်တရားစိတ်ကလေးမာနဲ့ဓမ္မသဘာဝတွေအမှန်နဲ့မှဝေဖန်ပြီးတော့သိအောင်လို့ဒီစိတ်ကလေးဆုံးမဖို့မလိုဘူးလားဒီစိတ်ကလေးလိမ်မှရင်ကြီးအောင်ဆုံးမဖို့လိုပြီအဲ့ဒီစိတ်ကလေးတို့ကနဲ့ဆုံးမရမယ်ဆိုရင်သီလသမားတွေပညာနဲ့ဆုံးမရမယ်။ဘာနဲ့ဆုံးမရမလဲ။သီလသမားတွေပညာမတော်ကဒီစိတ်လေးမှဆုံးမတဲ့ဤမရှိ။ဒီစိတ်မိုက်ဘောစိတ်မဲကိုစိတ်ရုပ်မှာကိုစိတ်ကောင်းဖြစ်လာအောင်စိတ်ဖြူလေးဖြစ်လာအောင်မသိတဲ့စိတ်ကလေးအသိစိတ်ကလေးဖြစ်လာအောင်အမှန်နဲ့အမှန်ပွဲမှပြီးတော့တိုင်းခြားပြီးတော့သိနေအောင်သီလသမားတွေပညာဆိုတဲ့တရားမှသာလဲဒီစိတ်ကလေးကောင်းအောင်တတ်နိုင်တယ်လို့မှတ်ရမယ်။အဲကြောင့်ဘုရားပွင့်ပြီတော့လာခဲ့တဲ့ယောဂီတို့နော်။အဲဒီနောက်ကြောင့်ပြီးတာကစိတ်ဆိုတော့ဒီစိတ်ကိုတဲ့။နောက်လို့စာရွက်ကလေးထဲမှာရေးထားပါတယ်နော်။အနာကိုယုတ်ကြည့်ဝသာဖယ်ထားပြီးတော့စိတ်ဆိုတာအလဲကောင်းကရေးပြီးတကားလားအဲဒီစိတ်အောက်ကပြင့်နဲ့တောင်းဆိုပြီးတော့လောဘဒေါသမောဟလို့ရေးထားတယ်အဲ့ဒါစေတသိက်တွေ။လောဘဒေါသမောဟကစေတသိက်တရားတွေ။အဲ့ဒီစိတ်ကလေးရဲ့အထက်ကနေပြီးတော့အလောဘအာရတအမောဟဒါနသီလသမထလို့ရေးထားတာပါပါတယ်နော်စိတ်ကလေးအောက်ကပါတယ်လို့လောဘဒေါသမောဟစိတ်ကလေးထက်ကအလောဘအာရတအမောဟအလောဘကိုဒါနလို့လည်းခေါ်တယ်အာရတကိုသီလလို့ခေါ်တယ်အမောဟကိုဒီနေရာမှာတော့သမထလို့ယူပါနော်အဲအဲ့ဒါစရစိတ်တရားတွေတဲ့ဗျာအာလောဘစရစရစိတ်အာရောဓစရစရစိတ်အာမောဟစရစရစိတ်တရားတွေနော်လောဘဆိုတာကလည်းစရစိတ်ခြင်းရစိတ်စရစိတ်ယုံကြည်လေးရပရမတ်ထဲမှာစရစိတ်တရားဆိုတာသူများမဟုတ်ဘူးဒီလောဘနော်ဒေါသစရစိတ်တရားမောဟစရစိတ်တရားစရစိတ်တရားတို့ဆိုရင်အကောင်အထည်မရှိဘူးလို့မှတ်ရမယ်နော်အဲဆိုတာမှလူချင်းတဲ့သဘောကလောဘညံတန်ခက်ထန်တဲ့သဘောကသောတာအမှန်မသိတဲ့သဘောကမောဟမလိုခြင်းတဲ့သဘောကဆွန့်လွတ်တဲ့သဘောကအာလောဘမကြံတန်တဲ့သဘောကငြင်းညာတဲ့သဘောကအာရောသာအမှန်သိတဲ့သဘောကအာမောဟစိတ်ကလေးတက်ကလည်းပဲအလောဘအရောသာအမောဟလို့ရေးထားတော့တစ်တစ်ချင်းနှစ်နှစ်ချင်းသုံးသုံးချင်းအများလားဆန့်ကျင်ဘက်တရားတွေခေါ်တဲ့လောဘနဲ့အလောဘဟာမိခင်မှုရန်သူဆန့်ကျင်ဘက်ဩဒေါသနဲ့ဘောကအာရောသာနဲ့ကဆန့်ကျင်ဘက် ဆရာကမောဟနဲ့အသိဘောကနံပါတ်3အမောဟနဲ့လည်းဆန့်ကျင်ပဲလောဘကလိုချင်တယ်အလိုဘကမလိုချင်ဘူးဒေါသကခက်ခံကြမ်းတမ်းတယ်အာရောဓကနူးညံ့သိမ့်မှုတယ်မောဟကအမှန်မသိအမောဟကအမှန်ကိုသိတယ်အဲ့ဒါသိတာနဲ့မသိတာဟာသဘောရင်းတူသလားဆန့်ကျင်ပဲနေဦးလားလိုချင်တာနဲ့မလိုချင်တာကတော့သဘောရင်းတူပဲဆန့်ကျင်ပဲမနေဦးလားဆန့်ကျင်ပဲနေပါလေတဲ့ဒေါသနဲ့မေတ္တာကကိုသဘောချင်းတူတယ်ဒေါသကကြမ်းတမ်းခက်တာနဲ့မေတ္တာကနူးညံ့ပင်မှုတယ်ရှင်းမလားဒါပြင်တစ်ခုနဲ့တစ်ခုသဘောချင်းတူရဲ့လားလိုချင်းတဲ့သဘောကလောဘဟောလိုချင်တာလောဘအပေါ်ကနေကြည့်လိုက်တော့အလောဘမဟုတ်လားမလိုခြင်းတဲ့သဘောကအလိုပါ။ဟောအပြန်လား။ဟောစိတ်အောက်ကမှနမနစ်ကဒေါသမဟုတ်လား။ဒေါသဆိုတာဘယ်လိုသဘောမျိုးလဲဆိုတော့ခက်ထန်ကြမ်းတမ်းတဲ့သဘောကဒေါသဆိုတာ။ဒေါသခက်ထန်ကြမ်းတမ်းတဲ့သဘောကဒေါသ။နူးညံ့သိမ်မွေ့တဲ့သဘောကအာဒောသာဟောတိတိချင်းနည်းချင်းအပြန်လားဟောအမှန်စိတ်ရဲ့အောက်ကမောဟနံပါတ်3ကမောဟလို့မရှိဘူးလားအဲဒီမောဟရဲ့ဗမာပြန်အဓိပ္ပာယ်ကမောဟဆိုတာပါခေါ်တယ်မင်းရဲ့အမှန်မသိတဲ့သဘောကမောဟအမှန်ကိုမသိတာမောဟပါဘာဟောမသိတရားမသိမှုသူကသစ္စာကိုမသိမှမောဟခေါ်တယ်သစ္စာလေးပါအမှန်တရားကိုမသိခဲ့ပါတော့တဲ့ထုံမသိခြင်းသဘောတရားလေးကိုမသိမှုလေးကိုမိမလေးယောက်ျားလေးဘုန်းကြီးဘုသူတော်မေတ္တာကိုခေါ်တော်မူမသိသဘောကလေးကိုအဲ့ဒါမောဟလို့ခေါ်တာတဲ့အဲ့ဒီမသိသဘောလေးကအကောင့်ထဲအတုံးထဲအလုံးပြအခြေစို့အဝိုင်းရှိတာမဟုတ်ဘူးတဲ့မသိသဘောမသိသဘောဒုက္ခဒုက္ခမှမသိသမှုရိယသမှုရိယမှမသိနိရောဓနိရောဓမှမသိမေခမေခမှမသိတဲ့မသိသဘောကလေးကိုမောဟလို့ခေါ်ပါတယ်ဒုက္ခမှန်သိသမှုရိယာမှန်သိနိရောဓမှန်သိမဂ္ဂမှန်သိပြန်တော့အာမောဟလို့ခေါ်ရပါတယ်ခိုင်းသို့အမှန်မသိတဲ့သဘောကမောဟအမှန်သိတဲ့သဘောကအာမောဟအမြာမှန်နော်အဲ့ဒီ6ပါးစေတသိက်တရားတွေလို့မှတ်လိုက်တာပေါ့လောဘဒေါသမောဟပါတရားအလိုဘအရောဓအမောဟတော့စေတသိက်တရားတွေဒါကြောင့်အလေကစိတ်ကလေးထားလိုက်ပြီနော်ဟောရုပ်ကိုတော့ခင်ဗျားတို့မျက်စိနာနာတရားကိုဆိုတဲ့ဒီရုပ်ကိုခဏဖယ်ထားလိုက်ရုပ်ဒီဘာမှမမသိတာတော့ကြောင့်စိတ်ခိုင်းမှစေတသိက်ခိုင်းမှဒီရုပ်ကလောက်ရတယ်စိတ်ကသွားခြင်းလို့ယူကြည့်ရသွားတယ်စိတ်ကစားခြင်းလို့ယူကြည့်ရစားတယ်စိတ်ကထိုင်ခြင်းလို့ယူကြည့်ရထိုင်ရတယ်စိတ်ကကြည့်ခြင်းလို့ယူကြည့်ကကြည့်ရတော့ရုပ်ကသူ့ဟာသူစိတ်ခိုင်းတဲ့ညာ၆လုံးနေရတာမို့လို့သူကဘာမှမသိတတ်တဲ့တရားဖြစ်သွားကြောင့်ရုပ်ကိုခဏဖယ်ထားလိုက်ပြီနော်စိတ်စေတသိက်နှစ်ပါးကိုဒီမှာသူတို့ကသခန်းသွားနေတာခန္ဓာကိုယ်မှာလောကကြီးပြေးနေတာသူတို့ပဲနော်အဲ့ဒါကြောင့်မလို့စိတ်ကလေးအလေကနေရေးပြီးတော့ခင်ဗျားတို့ခန္ဓာကိုယ်ထဲမှာရှိတဲ့စိတ်ကလေးဒါစာရထက်ကစိတ်မဟုတ်ဘူး။ယောက်ျားမိန်းမငါမငါပဲသူပဲလို့စွဲခံရတဲ့အထင်ခံရတဲ့ဒီစိတ်ကလေးကိုဒီထဲမှာပုံစံပြပြီးတော့ခင်ဗျားတို့ခန္ဓာထဲမှာဖြစ်ပုံကိုသဘာဝပေါ်တော့သယုတ်ပေါ်ဆောင်လို့ကသယုတ်ဆောင်ပြတယ်နော်။စာရထက်မှာသယုတ်ဆောင်ပြတယ်လို့မှတ်ရမနော်။ဟေးဒါကြောင့်မလို့အလေကောင်းကဘာလို့သိရောက်ကလောဘဒေါသမောဟဆိုတာစေတသိက်တရားတွေနော်ဒါပြီးလောဘဆိုတာလူချင်းတဲ့သဘောမို့လားလူချင်းတဲ့သဘောကဘယ်သူတို့လူချင်းတာဘယ်သူကလူချင်းတာတို့လူချင်းတာလေအောင်မလေးလူချင်းတာတဲ့သဘောကလောဘပါလို့စေတသိက်ကလူချင်းတာဘယ်သူကလူချင်းတာလောဘစေတသိက်ကလူကျင်တာခက်ထန်ကြမ်းတမ်းတာကဘယ်သူကတို့လောဘစေတသိက်ကခက်ထန်ကြမ်းတမ်းတာပါအမှန်မသိတာဘယ်သူကတို့ မောဟသရတိတ်ကမသိတာပါမလိုချင်တာဆုံးလို့ချင်တာကဘယ်သူကတို့အာလောဘသရတိတ်ကပါအာနုညာနာသိဝိတာဘယ်သူကတို့အာဒောသသရတိတ်တရားကပါအမှန်သိတာဘယ်သူကတို့အာမောဟသရတိတ်ကအမှန်သိတာပါရှင်းညာပါအဲ့ဒါဖြစ်ရင်ရှင်းတာဘယ်လောက်ရှင်းရမလဲဆိုတော့ကြည့်လိုချင်တာဘူးရှင်းနေပါပြီဒါကမှတော့ဒိဋ္ဌိပြုံးနေတာအပါလေးပြုံးမှမသိဒိဋ္ဌိပြုံးပြတယ်စာတတ်ပေတတ်တဲ့ပုဂ္ဂိုလ်တွေဘယ်လောက်ပြောရင်ရိပ်မိရောလိုချင်တာအဖို့ကြီးဖွားကြီးကလိုချင်တာမဟုတ်ပါလိုချင်တဲ့ဆိုတာဖုန်ကြီးဖုန်ကတော့မသိလားကလိုချင်တာမဟုတ်ပါလိုချင်တဲ့ဆိုတာလူဝနကမြန်မာကလိုချင်တာမဟုတ်ပါလိုချင်တယ်ဆိုတာမမော်တယ်ဆိုတာတတ်မဲ့တယ်ဆိုတာဘာသူတော်ဘာယောက်ျားမိမအကောင်အထည်တွေကလိုချင်တာမဟုတ်ပါအကောင်အထည်မရှိတဲ့လောဘဆိုတဲ့သဘောတရားတရားသဘောကလေးကလိုချင်တာဒါပြောတာဒါထောက်ပြနေတာရှင်းမလားဟောဒီလိုနားလည်ရပါခင်ဗျားတို့ဒီလိုယူပါမရှင်းမလားငါကောင်သူကောင်ယောက်ျားကောင်မိန်းမကောင်ကလိုချင်တာမဟုတ်ဘူးလိုချင်တာစေတသိက်ပဲလောဘစေတသိက်လေမလိုချင်ပါဘူးဆွတ်လို့ပါလဲဆိုတာအလိုပါဒါလည်းစေတသိက်ပဲပေါ့ရှင်းရပါလားကျန်းတဲ့နဲ့ဖက်တဲ့နဲ့ဆိုတာဘယ်သူလို့ဒေါသဒေါသစေတသိက်ပေါ့နော်အရင်ဒေါသစေတသိက်ကကျန်းတဲ့ဖက်တဲ့နဲ့ဆိုရင်ဖြင့်ဒီလူကောင်ယောက်ျားကောင်မိမောင်ခေါ်တဲ့ဒီအကောင်ကြီးကလည်းဆဲဟဲလုတ်တဲ့နေသားတွေနဲ့ဆွဲပြီးတော့ရိုက်ခဲ့ပုံပဲလုံနေတော့ဒီယုံကြီးကလည်းမကြမ်းဘူးလားဖះဆိုတော့ယုံကြီးကလည်းကြမ်းလာပါလေ။ဘာကြောင့်ယုံကြီးကကြမ်းရမလဲဆိုတော့ယင်ထဲမှာဒေါသနဲ့ရှင်တဲ့စိတ်ကစိတ်ကလေးကဒေါသနဲ့ရှင်တော့စိတ်ကကြမ်းလာတယ်။ယင်ထဲမှာဒီစိတ်ကလေးဒေါသစိတ်တွေဖြစ်လာတာပေါ့။သောတာစိတ်တင်ပြလာတဲ့အတွက်ယင်ထဲကစိတ်ကကျန်းလာတော့ကျန်းတဲ့စိတ်ကဒုတ်ထွက်လိုက်ပါဟဲ့ဒါထွက်လိုက်ဆိုင်ခုတ်လိုက်ဆိုင်ခနောင်းနဲ့ပေါက်လိုက်ဆိုင်လက်သီးနဲ့ထိုးလိုက်ပါဟဲ့ဲနဲ့ပြစ်လိုက်ပါဒုတ်နဲ့ပြစ်လိုက်ပါသနာနဲ့ပြစ်လိုက်ပါအမြောက်နဲ့ပြစ်လိုက်ပါဟောသောတာနဲ့ရှင်တဲ့စိတ်ကယင်ထဲကနေခိုင်းတာကိုသောတာနဲ့ရှင်တဲ့စိတ်ကသူကစိတ်ကျန်းကြီးကိုစိတ်ကျန်းစိတ်ရန်စိတ်ဆိုးစိတ်မိုက်ကိုသောတာနဲ့ရှင်တဲ့စိတ်ကိုကြံ့နေတာဟုတ်အဲ့ဒီကြံ့နေတဲ့စိတ်ကခိုင်းတော့ဒီယုတ်ကြီးဟာသူကခိုင်းအသေးကံဆိုတော့သောတာစိတ်ခိုင်းနေတာချက်ပြီးတော့လောက်ပါတော့တယ်ရရဲ့ဘုရားထိုးရကိုယ်ဒီယုတ်ကြီးကလောက်ပါနော်ဘယ်သူခိုင်းတော့လောက်တာတို့သောတာစိတ်ခိုင်းလို့ကတရားခံပေးချာရှားပြနေတာအဲယုတ်ကြီးကခုတ်ခဲတန့်ခဲထိုးခဲရိုက်ခဲပုတ်ခဲကန်ခဲဒီကဲဆိုပြည့်ဟဲ့ခါဟဲ့လုံနေတော့ဩတေကျန်းနှံပါလားတေမရင်ပါလားတေသိုးပါကလားဒီအကောင်ဒီအကောင်မလို့ဟောမျက်မြင်ပြောနေတာညာမြင်နဲ့ကြည့်လိုက်တော့ယင်တဲ့ကဒေါသစိတ်ကခဲလို့လုံနေရတာမဟုတ်လားအရင်တရားခံအစ်စ်ကဘယ်သူတို့ဒေါသနဲ့ရှင်တဲ့စိတ်ဒေါသစိတ်ဟောဒါကြောင့်သူ့မို့ဒီလိုခြားခြားတရားကိုကောက်ပြနေတာပုဂ္ဂိုလ်သတ္တဝါမဟုတ်ပါဘူးဒီသောတာနဲ့ရှင်တဲ့စိတ်ကကြမ်းတမ်းတာပါလို့အရင်အခြေခံအရင်ကတရားသဘောကိုထောက်ပြနေတယ်ကောက်ပြနေတယ်ချင်းရလားအရင်သောတာကခိုင်းတဲ့စိတ်ကရိုက်ပါပုတ်ပါခုတ်ပါထိုးပါတတ်ပါဆိုလို့ရိုက်ရပုတ်ကထိုးကတတ်ရတော့ကတရားခံအစ်စ်ဘသူလဲလို့မေးရင်ပဲနဲ့ပြောယောက်ျားမင်းမမဟုတ်သောတာစိတ်ရှင်းမလားအေးယောက်ျားမိမမဟုတ်ဘူးဒေါသစိတ်အဲကြောင့်အပင်ဒီဒေါသနဲ့ရှင်တဲ့စိတ်ကဘယ်ကိုပုံမှန်လဲလို့ဆိုတော့ယောဂီတို့ဒေဥတွေကိုပုံမဲ့တယ်ဒေဥဆိုတာငရဲကြီးဖြစ်တာငရဲငယ်ပေါင်း120နဲ့ချစ်လုံးအဲ့ဒီဒေဥတွေတွေကိုပြစ်ချမယ်တဲ့ဗျာဒါကြောင့်မလို့ဒီယုတ်ကြီးကစိတ်ခိုင်းလို့လောက်လာတာဒီယုတ်ခန္ဓာကိုယ်ကြီးကတော့သိလို့ရှင်ခန္ဓာတို့ငြိမ်မြုပ်သိမ့်ယူခဲ့ရမှာမြင့်ကြီးမြုပ်သိမ့်ကြွေးရမှာအခုတရားနာနေတဲ့ခန္ဓာကိုယ်ကြီးလေဒီကောင်းကြီးရောမြင့်ကြီးတဲ့မြုပ်ခွေရောဒီမျိုးလုံးနဲ့စုံရောဟောဒီသဘေနေရော ဒီနာတွေဒီပါတွေဒီသွားတွေအောင်ဒီဟောတာတွေဒီချီတွေဒီလက်တွေအောင်ဟောဒီကြောတွေဒီရင်တွေဒီဝမ်းတွေအောင်ဒီဟောတာပဲမြေမြုပ်သိညွတ်ခဲ့ရမှာဘူးအမြေကြီးရဲ့မြုပ်ရင်ပြောရပါတယ်မိဆိုရင်လည်းပြာမိသာဖြစ်မှာမလားဘောကလည်းတခါလေးသေးပြီးတော့ရှို့ဆန်းကြည့်ရသေးတယ်။ဘုရားတို့ကမသေးတော့ဘူး၊မဦးတော့မနာတော့ဘူးလို့ဒီဒီရုပ်နဲ့ဒီနိုင်နဲ့ဒီခန္ဓာနဲ့ကဘာရှောင်းနေမှလို့မို့ရင်မေ့ပြီးတော့တရားတွေမေ့ပြီးတော့မော့ပြီးတော့တခါလေးကြော့နေတာပဲ။သေလိမ့်မယ်။မြေဩဇာဖြစ်လိမ့်မယ်။ရှောင်းလို့မရတော့ဘူးမြေဩဇာပဲ။ဒါကခင်ဗျားတို့အရင်မြေတဲ့မြုပ်ရင်မြေဩဇာပေါ့။မမြုပ်လို့ဒီတိုင်းသုဒ္ဓမှာပြည့်ထားမယ်ဆိုရင်ဖြင့်တဲ့ခင်ဗျားတို့ဖိစာလဒ္ဓစာကြီးစာပဲဖြစ်အခုပြည့်စုံပြောထောင်နေရတဲ့ဒီခန္ဓာကိုယုတ်ကြီးဟာလေဖိစာမှာပေါ့ကြီးတို့လဒ္ဓတို့ဒါပဲစမ်းဒါဖြင့်ခင်ဗျားတို့တို့ဒီကနေ့ကျွေးမွေးသုဒ္ဓနေရတဲ့ဒီခန္ဓာကိုယုတ်ကောင်ကြီးသည်တဲ့ဖိစာကြီးစာလဒ္ဓစာကြီးဟုတ်ကဲ့လားအဲခင်ဗျားတို့စက်ကြတာပြင်ဆင်ပြီးတော့ပေးနေခင်ဗျားတို့ရဲ့အလိုခင်ဗျားတို့အကြိုက်လိုက်ပြီးတော့သူကတော့ပြိုးပြိုလာလိမ့်မယ်မောင်းမိနဲ့အနာရကင်းပြီးတော့ကျမ်းမာခြင်းနဲ့ပြုံးပြုံးကြီးနေရလိမ့်မယ်မောင်းမိနဲ့သဘာဝညောင်းခင်ဗျားတို့နေရလိမ့်မယ်မောင်းမိနဲ့ဒီနေ့တဲ့ဒီနေ့ဟိုးလို့နားလို့သိမဲလို့သူကရှင်းသုတ်တံကိုပြေးနေတဲ့ခန္ဓာကိုမဟုတ်ဘူးလားသာခွေးသာကြီးသာလက်ရသာကိုသမားတို့သူတို့မှကြုံခံပြီးတော့ကျွေးမွေးသုတ်တင်နေရတာမဟုတ်လားမြေဩဇာဖြစ်မဲ့မြေဩဇာထပ်ဖြည့်နေရတာမဟုတ်လားနေတိုင်းနေတိုင်းသမားတို့သူတို့မှစားရတော့ရတယ်ဆိုတော့မြေဩဇာကြီးပွားရေးအတွက်လုပ်နေကြရမြေဩဇာတက်ဆက်ပေးနေတာဟုတ်ကလားအဲသိလိမ့်မယ်တဲ့ဒါကြောင့်ဒီခန္ဓာကိုယ်ကြီးကသေရင်မြေမြုပ်ခဲ့ရမှာဟုတ်အဲသေကံပြီးတော့စိတ်ကလေးရလေအဲခင်ဗျားတို့ယင်းနေတဲ့စိတ်ကလေးရလေသေကံပြီးတော့သူပြေးပေါက်ရှာပြီငါပဲသွားရမလဲငါသားတွေသမီးတွေငါမရှိရင်တော့အဆက်ပဲခါရဟူဘူးဒီဘူးပေါ့လေဟောစိတ်မချဒီစိတ်မချတွေဖြစ်ကုန်ပြီဒါနသီလသမထတွေပြန်တွေးကြည့်လိုက်တော့လေဒါနကလည်းပဲပြောလို့ဆိုလောက်ကလည်းမရှိသီလကလည်းသီလကြောင်ဖြစ်နေဘာဝနာကလည်းတက်တက်ပြောင်းငါလည်းဒီတောင်ကတက်မှမဟုတ်သေတော့မှာပဲဒါနသီလသမထရှိရင်တော့လူရနိုင်ပါပြမာပါလားတယ်လို့ဆိုရဲငါမှလည်းဒါနကလည်းအာဟုစရာမရှိသီလကလည်းပဲသီလကြောင်ဖြစ်နေတော့အာဟုစရာမရသမထဆိုတာလည်းပရိလည်းမသိဘူးဘာဝနာဆိုတာကြားတော့ကြားဘူးရဲ့ဂျိုနဲ့လားကိုနဲ့လားငါမသိဟောငါအာဟုရတော့မဲ့ပါမျက်နှာသမီးမျက်နှာဘေးလားကဆွေတွေမျိုးတွေမျက်နှာကြည့်တော့လေမျက်နှာလေးတွေကညိုလို့မဲ့ပြီးတော့မျက်ရည်လေးတွေနဲ့လှမ်းကြည့်လိုက်တဲ့အတိဘက်ကဲပါဦးဒါကကြည့်နေတဲ့ပုဂ္ဂိုလ်အကူကြီးတောင်းလိုက်တာပေါ့မချိတော့မျက်နှာလေးနဲ့မဖွင့်နိုင်ဖွင့်နိုင်လေးနဲ့မျက်လုံးလေးဖွင့်ကြည့်တယ်ငါမကင်နိုင်ကြတော့ဘူးလားကြေကြပါဦးအဲ့ဒီလိုမျက်လုံးလေးဖွင့်ပြီးတော့ကြည့်တဲ့အခါကျတော့ဘေးကကြည့်တဲ့လူနာရှင်တွေရောဘေးကနေတော့မိတ်ဆွေတွေရောသိတာပေါ့လေဒါတို့အကူကြီးတောင်းတာပဲငါမကင်နိုင်ကြတော့ဘူးလားဒီလိုပဲကြည့်နေကြတော့ပါလားပြန်ကြပါအောင်ဆိုတဲ့အသေးပဲအဲ့ဒါလို့သူကကြည့်တော့ကားတဲ့ခင်ဗျားတို့သူတို့ကလည်းဘယ်လိုမှမကယ်နိုင်တော့သူတို့အကူညီတောင်းတာပဲတို့ကလည်းမကယ်နိုင်ဘူးဆိုတော့ခင်ဗျားတို့သူတို့ကဘာကယ်မလဲဆိုတော့မြေရည်ပဲကယ်နိုင်တော့ဘာကယ်မလဲအကူကြီးကမြေရည်ကပို့ပေးလို့မရတော့ဘူးဟုတ်ကလားဟောလည်းသေတော့မယ်ဆဲဆဲကမြေရည်လေးကြပြီညာဘေးကလူတွေလည်းအကူကြီးမပေးနိုင်တော့သေမင်းကိုမနိုင်တော့ခင်ဗျားတို့တုတ်တုတ်ကလည်းဘေးကနေလို့မျက်ရည်လေးနဲ့ပေါ့ဗျာမျက်ရည်ချင်းပဲတတ်ဖြတ်ဖို့ပဲရှိတော့ဟုတ်ကဲ့လား အဲ့ဒါခင်ဗျားတို့ကြိုးတို့လည်းမျက်ရည်နဲ့တတ်ဆက်ရအောင်ပါဆက်ရမှာဆက်ရပါမယ်။အော်ဒီကလူတွေနဲ့သိမဲ့အလောင်းကောင်းနဲ့တတ်ဆက်တာမျက်ရည်တချင်းဆက်ကြမှာပေါ့နော်။အရင်ဓမ္မဆက်ခြင်းတဲ့အဲ့ဒီအချိန်ခါမှာစိတ်ကလေးကစိတ်ကလေးကစိတ်ကလေးကအာဟုရှာနေတာအာဟုရှာနေတာအာဟုရှာနေရကဒီကဲ့သို့သားတွေသမီးတွေလည်းစိတ်မချလို့လောဘစိတ်နဲ့သိရင်တော့သွားစီပိတ်တာဒီစိတ်ကလေးကအကြောင်းကျိုးဆက်ပြီးတကလားပိတ်တာဘုံကိုပို့လိုက်ပါတယ်။ဒီစိတ်ကလေးဒေါသစိတ်ကဒေါသနဲ့ရှင်သောစိတ်ကဒုက္ခနဲ့ရှင်သောစိတ်ကလည်းပို့လိုက်တယ်လို့ဆိုတော့ငရေကြီးစိတ်ထားကိုပို့လိုက်ပါတယ်။အော်ဘယ်သူကပို့လိုက်တာလဲဆိုတော့ဒေါသနဲ့ရှင်သောစိတ်ကပို့လိုက်ပရိသံခွဲတိသံနွားတိသံဖြစ်ပေါ်ရအတွက်ကတော့မောဟနဲ့ရှင်သောစိတ်ကပို့လိုက်သစ္စာလေးပါးမှန်တရားမသိတဲ့စိတ်ပေါ့ဗျာ။ရှင်းလားသစ္စာလေးပါးမှန်တရားမသိတော့ငါကငါငါဥစ္စာငါလင်ငါသားငါမြငါသူဒါဒုက္ခတွေဒုက္ခမှန်သူမသိဘူးမသိတော့လင်လင်ပဲမရမရသာသာပဲငါဟူပဲငါဥစ္စာပဲကိုအမှန်တရားဒါယုတ်တရားတွေဒုက္ခတရားတွေဒုက္ခအစုဒုက္ခဘုံဒုက္ခမိတောင်နေတယ်ဆိုတာသူမသိပဲကိုမသိတော့ခွဲရမှာအသေးကနာပြီးတော့တခါလဲရည်ရည်တွေကြပြီးတခါလားမောဟနဲ့သိလို့ရှိရင်လဲခွေးတိရစ္ဆာန်နွားတိရစ္ဆာန်ဖြစ်ဖို့ပဲရှိတော့တယ်ရှင်းမလားအရင်ဒါကြောင့်မလို့သုဒ္ဓမောင်လောဘမိလောင်ကနေဖေရောပိတ္တပြေသောဒ္ဓမိလောင်ကနေဖေရောမရေပြေဘောဟမိလောင်ကနေဖေရောသရိသံပြေအဲခန္ဓာကိုယ်ကြီးကတော့သိပြီဆိုရတဲ့ဒီနေနဲ့တည်းမြေမြုပ်တင်းကျုပ်ခဲ့ရဒီလောဘဒေါသမောဟစိတ်ကလေးကဘယ်ပို့လိုက်မလဲဆိုအပယ်လေးပါပို့လိုက်တာဝင်ရှင်းမလားအဲကြောင့်အလယ်ကယောဂီခေါ်တဲ့ဒီတကသတ္တဝါခေါ်တဲ့ဒီစိတ်ကလေးဒီလောဘနဲ့ပေါင်းတော့လောဘစိတ်ဖြစ်တယ်ဒေါသနဲ့ပေါင်းရင်ဒေါသစိတ်လုံးခေါ်ပါတယ်မောဟနဲ့ပေါင်းရင်မောဟစိတ်လို့ခေါ်ရပါတယ်နော်လောဘနဲ့သွားပေါင်းရင်ဒီစိတ်ဒီလောဘစိတ်ဖြစ်ပြီးဘယ်ဆောင်မလဲလို့ဆိုတော့ပိတ္တာဘုံကိုဒီစိတ်ကလေးကဆောင်ဖို့မလိုမရဲ။ဒေါသနဲ့ရှင်ယောဒေါသစိတ်ကငရေကြီးရှိတတ်ကိုပို့တော်မယ်။မောဟနဲ့ရှင်တဲ့ဟောဒီစိတ်ကလေးမောဟစိတ်လို့ခေါ်ရတယ်။အဲဒီမောဟစိတ်ကသရိသံဘုံနဲ့အစိုးရရဲ့ဘုံကိုပို့ပါလိမ့်မရဲ။ဒါဖြင့်လူတွေတည်းဓမ္မတွေကိုအပယ်လေးပါးပြသွားတယ်ဆိုတာအပယ်လေးပါးကဘယ်သူမှလာမခေါ်ပါနော်လူတွေနဲ့တဲ့ဇမားတွေကလည်းပဲအပယ်လေးပါးကိုလိုက်ဖို့လို့မရပါဖို့လို့ရလားမရတဲ့သူတို့လူတွေသေးတော့ဘယ်ညောင်းဖို့ရအဲဒီကနေဘုရားဖို့လို့မရဘူးဒါရင်အပယ်လေးပါးကသွားတယ်အပယ်လေးပါးကြသွားတယ်ဆိုတာကလူတွေကဖို့တာလားနတ်တွေကဖို့တာလားဇမားတွေကပို့တာလားကြားမင်းနဲ့ဇမားမင်းတွေကပို့နေသလားငရဲသရိသမိတ်သာဆိုလို့အပယ်လေးဘုံကလာပြီးတော့ခေါ်သလားဘယ်သူကပို့ပါလိမ့်မယ်လောဘဒေါသမောဟကပို့တယ်လို့မှတ်ကြပြီတော့ဘဝနဲ့ရှင်တဲ့စိတ်ဒေါသနဲ့ရှင်တဲ့စိတ်မောဟနဲ့ရှင်တဲ့စိတ်ကပို့တယ်လို့မှတ်ကြပြီတော့ရှင်းမလားအဲကြောင့်အာရမောအာရမဆိုတဲ့အကုသိုလ်တရားဒီအာရမောလောဘဒေါသမောဟသာရော34ပါးသောအကုသိုလ်စရတိတရားသည်ဒီရယံအရေသူနေတိလောဘဒေါသမောဟနဲ့ပေါင်းနေတဲ့သရဝါကမပေါင်းနေတဲ့စိတ်ကလေးကိုမရေဆိုတဲ့ဘုံတို့ပို့ဆောင်ရောက်အောင်လို့ပို့ဆောင်နေတော့သတည်ဟောပို့ရသူတရားခံပေါ်ပြီးရောက်ပြီလို့အပယ်လေးပါပို့တာဘယ်သူကလောဘဒေါသမောဟကပို့တယ်လို့မှတ်လိုက်ဟောရှင်းပြီဘာကြောင့်ပို့ပါလိမ့်မယ်ဆိုဒီစိတ်ကလေးကလောဘဒေါသမောဟနဲ့သွားပေါင်းတာဟုတ်ဒီယောက်ျားဒီမိန်းမကလောဘဒေါသမောဟနဲ့သွားပေါင်းတာဟုတ်ယောက်ျားမိန်းမပုဂ္ဂိုလ်တ attva ခေါ်ကြတဲ့ဒီစိတ်ကလေးကလေ အဲလောဘဒေါသမောဟနဲ့ပေါင်းလို့လောဘစိတ်ဒေါသစိတ်မောဟစိတ်လောဘကြီးတဲ့သူဒေါသကြီးတဲ့သူမောဟကြီးတဲ့သူလို့အတမောက်ခံပြီးတကားလားခရဲအပယ်လေးပါပို့လိုက်ကြရောရှင်းမလားဒါကြောင့်ဒီစိတ်ကလေးကိုဒါနနဲ့ပေါင်းရင်ကွာအလောဘနဲ့ပေါင်းလို့အလောဘစိတ်လို့ခေါ်ရတယ်အပေါ်မှာရှိနေတယ်နော်အာဒေါသမေတ္တာနဲ့ပေါင်းရင်ဒီစိတ်ကလေးအာဒေါသစိတ်လို့ခေါ်ရတယ်စိတ်ကလေးကိုအာမောဟနဲ့သွားပြီးတော့သမထနဲ့ပေါင်းရင်အာမောဟစိတ်လို့ခေါ်ရတယ်။တနည်းအားဖြင့်ဒါနနဲ့ပေါင်းရင်ဒီစိတ်ကိုဒါနစိတ်။သီလနဲ့ပေါင်းတော့သီလစိတ်။သမထနဲ့ပေါင်းတော့သမထစိတ်။ရှင်းမလား။ဒါနနဲ့ပေါင်းရင်ဒီစိတ်ပါစိတ်သွား။ဒါနစိတ်ဒါနစေရနာဖြစ်သွားတာပေါ့။ဒါနစေရနာသီလစေရနာသီလနဲ့ရှင်တဲ့စိတ်ကဒါနစိတ်သီလစိတ်ကဘယ်ပုံလဲဆိုတော့လူကနိုင်ပါဘူးပို့မယ်တဲ့။အဲကြောင့်ရှေ့မှာညာလေးနဲ့ပြထားပါတယ်နော်။အကြောင်းအကျိုးဆက်ပြီးတကလားတရားကဆောင်ပုံနေနော်။သမထနဲ့ရှင်တဲ့စိတ်ကဘာစိတ်ခေါ်ရမလဲ။သမထစိတ်ပေါ့။အာမောဟနဲ့ရှင်တဲ့စိတ်ကအာမောဟစိတ်လို့ခေါ်ရမှာပေါ့။အာမောဟစရတိတ်နဲ့ရှင်တဲ့စိတ်အာမောဟစရတိတ်စိတ်လို့ခေါ်ရမှာပေါ့နော်။အာမောဟသောသမထနဲ့ရှင်တော့စိတ်ကဘယ်ဆောင်လဲဆိုတော့ဇမား20ခုဆောင်ဖို့တယ်။ဘယ်လိုဖို့လဲ။အဲဒါလိုပဲဒါနကံသီလကံသမထကံလို့ခေါ်တယ်။ဒါနကံသီလကံသမထဇံလို့ခေါ်တယ်။အဲ့ဒါပဲကုသိုလ်ကံလို့ခေါ်တယ်။သိလား။ဟောဒါနနဲ့ရှင်တဲ့စိတ်ကိုဒါနကုသိုလ်ကံပေါ့။သီလနဲ့ရှင်တဲ့စိတ်ကိုသီလကုသိုလ်ကံပေါ့သမထအမောနဲ့ရှင်တဲ့စိတ်ကိုတဲ့သူ့ကိုသမထကုသိုလ်ကံဇံလို့ခေါ်ပါအဲကြောင့်အာရမောနေရယာနေတိဓမ္မောပါပိတိသုခတိအာရမောအဓမ္မဆိုတဲ့ကုသိုလ်တရားစီအာရမောအလောဘအရောဓအမောဟဆိုတဲ့ကုသိုလ်တရားစီအာရမောဒါနသီလသမထဆိုတဲ့ကုသိုလ်တရားစီသုခတေလူရနိုင်ရပြမရဆိုတဲ့သုခတိဘွားဆိုပါပဲဒီမဟုတ်ကြမသိရောက်ရစေတော့သတိဒါရင်တို့တော့မှတ်ကြပါတော့အကုသိုလ်စိတ်အကုသိုလ်စေတသိက်တွေကဘယ်ကိုဆောင်လဲကုသိုလ်စေတသိက်တွေကဘယ်ကိုဆောင်လဲလူရနဲ့ရပြမရကိုဆောင်ပါလားဒါကြောင့်မလို့ကုသိုလ်အကုသိုလ်ဒီဓမ္မတွေဒီစရတိတ်တွေကိုဓမ္မတရားလို့ခေါ်ရဗျတရားဆိုတာဒါရိတိတိဓမ္မဒါရိတိသေဆောင်တတ်ဤပို့ဆောင်တတ်ဤဣတိဆိုကြောင့်ဓမ္မဓမ္မမိဤသေဆောင်တဲ့တရားသေယူတဲ့တရားပို့ဆောင်တဲ့ဘဘောတဲ့ဗျဒါကြောင့်မလို့ဓမ္မန္တရဏဂစ္ဆာမိသုဒ္ဓမောဓမ္မတရားတော်မြတ်ကိုဓမ္မဌာနတရားသီလတရားသမထတရားကိုဓမ္မအာလောကအာဒောကအာမောဟသမာဓိတရားကိုတရဏံတရဏံဣတိတကယ်ပင်အာကိုလိုက်ပါလင်အပေလေးပါး၌မကြရစေမူ၍လူရွာနတ်ရွာဓမ္မရွာသို့ဆောင်ဖို့လိမ့်မည်ဟု၍ဣသာမိသိမှပါဤဖျာကဲဒါနသီလကပဲပို့မယ်လူရနိုင်ပါကိုပို့မယ်သမထနဲ့ရှင်သောစိတ်ကပဲပို့မယ်ဇမန20ကိုပို့မယ်တဲ့ဟောအောက်မှာအောက်မှာသူ့အကြောင်းနဲ့သူစိတ်ဓမ္မကကြောက်ကြွတ်ဆက်ပြီးတော့ဆောင်ဖို့ဘုံနဲ့သူ့မှာသူ့အကြောင်းနဲ့သူ့အကျိုးလေးတွေပါရွက်ထဲမှာရေးထားပါတယ်နော်အဲ့ဒါဘုရားဘာသာဝင်နဲ့ဘုရားဘာသာဝင်နဲ့တရားအရင်ကအခြေခံပိုင်းပိုင်းနိုင်နိုင်သိရအတွက် တရားဆိုတာဆောင်းတဲ့သဘောနော်အဓမ္မကအပေလေးပါးကိုဆောင်းဖို့ဓမ္မဆိုတဲ့တရားကလူကနိုင်ကဗြဟ္မာပါးကိုဆောင်းဖို့နဲ့ဒါကြောင့်သူဖြောင်းနှစ်ဖြောင်းဗြဟ္မာဖြောင်းအမေဖေးကလုံမပေးနိုင်ဘူးအပေလေးပါးကြောင့်လည်းအမေဖေးကြီးကိုမောင်နှမကလုံမပေးနိုင်ဘူးအပေလေးပါးကလည်းလာပြီးတော့ခင်ဗျားတို့ဘယ်သူမှမခေါ်ဘူးလူကနဲ့ကဗြဟ္မာလူတွေနဲ့တည်းဗြဟ္မာလူကလည်းတို့အင်းလာခဲ့တို့တိုင်းပြည်လာခဲ့တို့ရဲ့နတ်ဘုံလာခဲ့ဗြဟ္မာဘုံလာခဲ့လို့မခေါ်ဘူးဘယ်သူမှခင်ဗျားတို့လာပြီးတော့ယထာနဲ့ကားနဲ့လေမြနဲ့တင်ပြီးတော့မခေါ်ပါဘူးတဲ့ဒါဖြင့်လူသက်ဗြဟ္မာဖြစ်အောင်ဘယ်သူကလှုပ်ပေးမှလဲဆိုတော့ဒါနသီလသမထနဲ့ရှင်သောဒီစိတ်ကလှုပ်ပေးမယ်တဲ့အပေလေးပါးကြအောင်အပေလေးပါးကလည်းလမ်းမခေါ်အပေလေးပါးလည်းဘယ်သူမှမဖို့ဘူးတဲ့ဒီလောဘဒေါသမောဟနဲ့သွားရှင်သောပေါင်းသောလောဘဒေါသမောဟစိတ်ကအပေလေးပါးကိုချပါလိမ့်မယ်တဲ့အပေလေးပါးကိုပို့ပါလိမ့်မယ်တဲ့ရှင်းမလားအရင်လောဘဒေါသမောဟနဲ့ရှင်တဲ့စိတ်အကုသို့စိတ်အကုသို့ကံလို့ခေါ်တယ်အဲ့ဒါအကြောင်းတရားတဲ့အပေလေးပေါ်ကအယုတရားလို့ခေါ်တယ်ဟောဒီစိတ်ကလေးဒါနသီလသမထနဲ့ပေါင်းတော့ကုသို့ကံလို့ခေါ်ပါတယ်ဒီကအနယောဗျမယောကတော့ကုသို့ကံရဲ့အကျိုးတရားလို့ခေါ်ပါတယ်ရှင်းမလားဒါပြန်ဘုရားရှင်ခေါ်တော်မြတ်ကြီးဉာဏ်တော်ကြီးနဲ့ကြည့်လိုက်တဲ့သောကြီးဟာဟောအကြောင်းကြောင့်အကျိုးဖြစ်နေပါကလားလို့ဖေကမြင်တော်မူတယ်အကြောင်းကြောင့်အကြောင်းကကံတရားအကျိုးယုံနံတရားခမားတို့အများကြီးနဲ့ပြောရင်လူနာပြည်မှာကိုယ့်ရဲ့စနစ်ကျန်းသားဆိုတော့သရဝါတွေပေါ့ဗျာဆရာသမားနဲ့ပြောတော့ယုတ်တရားနံတရားရှင်းမလားအာကံကြောင့်နံရုပ်ဖြစ်တယ်ဆိုတာဒါပဲဒါကြည့်ပြီးတော့ဟောနေကြတာပြောနေကြပါတယ်လို့ရှင်းမလားဒါပြင်ကံကလည်းနှစ်မျိုးအကုသို့ကံနဲ့ကုသို့ကံမဟုတ်လားဒီစိတ်ကလေးလောဘဒေါသမောဟနဲ့ရှင်အကုသို့ကံဖြစ်တယ်ဒီစိတ်ကလေးဒါနသီလသမထနဲ့တွဲတဲ့အခါကျတော့ကုသို့ကံဖြစ်တယ်အကုသို့ကံကဘယ်ပို့တယ်ကုသို့ကံကဘယ်ပို့တယ်လူရနိုင်ရပြမာရကိုဖို့တယ်ရှင်းမလားဟောဒီမှာသေသေးချာချာညံညံလုံးနဲ့ကြည့်ရပြီတော့လောဘဒေါသမောဟနဲ့ပေါင်းတဲ့အကုသို့ကံကဘယ်ပို့ဟောဒါနတိကသမထနဲ့ရှင်တော့စိတ်ကဘယ်ပို့အဲရှင်းပြီအကြောင်း30ရောမှန်ရှင်းကြကုန်တော့လူနာများစွာအာလုံးသောတတ္တဝါတို့သည်လုံးတဲ့ဘုံဆိုတဲ့သန္ဓရာကြီးရဲ့မှန်ဘယ်လိုများနေကြရပါလဲဆိုတော့ခြေချညာမျက်လုံးနဲ့ကြည့်ကြပြီတော့နော်အကုသို့ကံနဲ့ကြည့်ရတဲ့အတွက်ထောအကုသို့စိတ်စေရနာတတ္တွေကအပေလေးပါပို့လို့အပေလေးပါမှသွားပြီးပြန်လာဖြည့်ကြရပြန်တယ်ဖြည့်ပြီးရင်ပြည့်ကြရပြန်တယ်ကုသိုလ်ကံတွေကလူရနိုင်ရောမြမရောပုဂ္ဂံတော့လူရနိုင်ရင်မြမရေလို့ဖြစ်ရပြန်တယ်ဖြစ်ပြီးရင်လည်းပြစ်ကြရပြန်တယ်အများသားလည်းအောင်ပြောရင်ဖြင့်အပေလေးပါမှာသွားပြီးတကလာမွေးလိုက်သေးလိုက်လူရနိုင်ရောမြမရောလူနာမြမဖြစ်ပြီးတကလာမွေးလိုက်သေးလိုက်အာလုံးတော်လူနာမြမသရဝါပေါင်းတို့စီဖယားများမပွင့်တဲ့အခါဖယားများလာမပြတဲ့အခါမှာသရဝါတွေ30ဘုံမှာလေလုံးနေရတယ်လို့ဆိုတော့ယောဂီတို့ကြည်ကြပြီးတော့အကုသို့ကံကြောင့်အပေလေးပါးမှာသွားဖြစ်ပြီးတော့ရဲကုသို့ကံတွေကြောင့်ဒီမှာမှာဖြစ်ပြီးတော့ပြဲဒါတဲ့ရှင်းအောင်ပြောရရင်ဖြင့်အပေလေးပါးမှာသွားပြီးတခါလာသေးကြလူရဏကဗြဟ္မာရောတက်ပြီးတခါလာသေးကြဒါပြီးအထက်ချင်းအထက်တက်ပြီးတော့သေးလိုက်ကြလူရနိုင်ရောမြမရောကအထက်ကိုအမေလေးဘုံကအောက်ကိုဒါပြင်လူနာမြမသဘာခေါ်ကြတဲ့သဘာတွေ30ဘုံမှာပဲလို့များခရီးသွားနေကြတယ်ဆိုတော့အထက်တဲ့ပြေးလိုက်ကြအောက်ထင်းပြေးလိုက်ကြလူရနိုင်ရောမြမရောတက်ပြီးတော့ပြေးလိုက်ကြအမေလေးဘုံမှာသွားပြေးနေကြလားပြေးလိုက်ကြဘုံပြောင်းပြီးတော့ပြေးနေတာပဲရှိအထက်တက်ပြီးအောက်ထင်းပြီးအောက်ထင်းပြီးအထက်တက်ပြီးဒါပဲရှိဘယ်မှာနေလဲလို့ဖြစ်နေရပါလိမ့်မယ်မွေးသေးမွေးသေးမွေးသေးမွေးသေး အထက်မှာတက်ပြီးတော့မွေသေးအောက်ထင်းမွေသေးဒါပဲတဲ့ဗျာအလုံးစုံလူကနေတဲ့ဓမ္မတွေဖွဲ့ဝဲဆင်မြင်ကျွမ်းတော်ဆိုရတတ္တဝါတွေသွားနေတဲ့ကံလန်းကြီးပေါ်ကလာဒါကြောင့်မလို့သုသမောင်ကံဆိုတာကဆက်ဆက်ပြီးတဲ့တရားကံဆိုတာကဆက်ဆက်ပြီးတဲ့တရားဟောတန်တရားတွေဆက်ပြီးအခုလူဖြစ်နေပြီအော်အနာအသေးခန္ဓာကြီးရမနေဘူးလားဘုသောကံနဲ့ပြင်ပြီးတကားလားတော့လူဖြစ်ရပါလို့ဆိုတော့လူမဖြစ်ဘူးလားအဲ့ဒီကျန်တဲ့ဘာမှမဟုတ်နာသေးပဲကျင်းမလားဒါကြောင့်ကံတရားကလူဘဝကနေပြီးတော့သေလူဖြစ်အောင်သူကလူပြီးတော့လူဖြစ်မြန်တော့လေဟိုနာသေးပါလားတဲ့ဆိုတော့ယခုဘဝမှာလေဟိုဝိနာဝိသေးသေးကလက်ရှိနောက်ဘဝဖြစ်အောင်မယ်ဆိုရင်လေဟိုနာသေးသေးကပါလာတယ်ဆိုတော့ကံကဘာလုပ်နေတာလဲလို့ဆိုတော့ယခုဘုရားအဟောအနာအသေးပြီးရင်နောက်ဘုရားဟောနာသေးတခုရအောင်လို့အဟောအဝင်းဆက်ပေးနေတဲ့အနာအနာချင်းဆက်ဆက်ပေးတယ်အသေးအသေးချင်းဆက်ဆက်ပေးတဲ့တရားကိုမှတ်ကြပါတော့ဒါကြောင့်ကံအားခေါ်ဖို့ဘုံကံဆက်ရလိမ့်မယ်ကြည့်လိုက်သာဟောဒီစိတ်ကလေးကပြင်းနှင်းသုံးလောကသောတာမောဟနဲ့ပေါင်းရင်အပယ်လေးပါးမှာသွားပြီအဘောကတင်းနေသောအလဘအတော်ကအမောတန်လာစီနာသမထနဲ့ပေါင်းမြန်တော့လေလူရနာကဗြဟ္မာရောမှာသွားပြီးတကလာဖြစ်ပြီးတော့သေကံဆက်ပေးနေတာကံပြင်းမနေတာအသေးကြီးပါလားယောဂီနိဗ္ဗာန်သွားတာမပေါ့ဒါကြောင့်ဖရာပေါ်လာတော့မှဖရာဖြစ်လာတော့မှဖရာရှင်ကိုရမရှိသည်ကိုတော်တိုင်းကိုပိုင်ညာဖြင့်သိမြင်တော်မူ၍အဲနင်တို့သွားနေတာအသေးရွာကြီးပဲသွားမိပါကလားပေမို့ကြီးပဲနင်တို့လုံနေရတယ်ဒါကြောင့်မလို့ကံကြည့်တက်ပြီးတကလားကံလမ်းမှာတဆင်းတက်ပြီးတော့ညံလမ်းလျှောက်ကြပြီးတော့လို့ဝိပဿနာတရားဖရာခေါ်တော်မူရပါတယ်ဒါကြောင့်မလို့အပေါ်ဆုံးမှာဝိပဿနာညံလို့ပါလိမ့်မယ်နော်အဲ့ဒီစိတ်ကလေးယောဂီခေါ်တယ်ယောက်ျားမိမခေါ်တယ်ဒီစိတ်ကလေးကိုဝိပဿနာညံနဲ့ပေါင်းလိုက်တော့ညံစိတ်ဖြစ်သွားတာပေါ့အဲ့ဒီဉာဏ်နဲ့ရှင်တဲ့စိတ်ကလေးကဒီဉာဏ်ကဘယ်လိုပေါ်မလဲလို့ဆိုတော့နိဗ္ဗာန်ကိုပို့တယ်။ဘယ်လိုပေါ်မလဲ။အဲ့ဒီနိဗ္ဗာန်ကမသေးလိုက်လား။သုံးတဲ့တော်ကသေရွာ။ဒါဖြင့်ဒါနတိကသမထသက်သက်ဒီသေရွာပို့နေတဲ့။ကံဒီသေရွာကြီးပဲပို့နေ။ဉာဏ်မှမသေးတဲ့နိဗ္ဗာန်ကိုပို့တယ်လို့မှတ်ရ။အမလေးဘုရားဘာသာတွေဘုရားဘာသာတွေနားကုန်မလဲဘူးနားကုန်မလဲဘူးရှေ့ကသွားနေတဲ့ပုဂ္ဂိုလ်တွေကနားမလဲဘူးအဲ့ဒီတော့ရောင်လေပေါင်လေလိုက်ပြီးတော့အသေးလွတ်အောင်လုပ်အောင်မှာသေဖို့ကြီးပဲပြန်ပြန်ပြီးတော့ပြုတ်လေပင်ကိုယ့်အကူကျိုးခွန်းတတ်ထားတဲ့တဲတူတဲ့ယောဂီလို့နော်ဒါရင်ဒါကြောင့်မလို့30တပုံကသေပါလို့မှတ်နော်နိဗ္ဗာန်ကမသေးတဲ့ကခဏတော့သေရွန်သွားရင်သေးသလားပေါ်ရရနာရရသွားရင်ဒီလားဟောမသွားရင်ရဲ့မသွားရင်ဘူးဆိုလို့နဲ့မရသေးဘူးမသေးတဲ့နိဗ္ဗာန်သွားနိုင်တဲ့တရားပေါင်းပြီးတကလားမသေးပါသွားတဲ့တရားနန်းလျှောက်မှလဲမသေးတဲ့ဒီရောက်မှာဘူးအရင်ကကြောင့်မလို့ရောက်ပြီးဘုန်းကြီးတို့စိတ်ကလေးပါနဲ့ပေါင်းရမှာတို့ဉာဏ်နဲ့ပေါင်းရမယ်ဝိပဿနာဉာဏ်နဲ့ပေါင်းရပါနဲ့ပေါင်းရမယ်အညာနဲ့ပေါင်းနေတာကဘုရောဂီလိုတရားထုတ်တယ်ဆိုတာဒီစိတ်ကလေးညာနဲ့ပေါင်းနေတာပါညာလမ်းကိုလျှောက်နေတာပဲညာယထာသိပြီးတော့နိဗ္ဗာန်ပြေးနေတာပဲရှင်းရောလားအဲဒါကြောင့်ယောဂီတွေမှတ်တာဘုရားကမေးလိမ့်မယ်နင်တို့ဥပဒနာအားထုတ်တယ်ဆိုတာဘာလောက်ကလဲမေးလို့ချင်းတို့ကမသေးတယ်လမ်းလျှောက်တာကြီးလို့ပြောလိုက်ဘာလောက်ကတို့မသေးပါသွားတာကြီးရှင်းမလားဟောဝိပဿနာအားထုတ်တယ်ဆိုတာဘာလို့တာတော့တော့မသေးပါသွားတာကြီးရှင်းမလားမသေးတဲ့အလုပ်တို့လုပ်တာကြီးဟောတို့တို့လေးတို့ဖြေလိုက်ကိုလုပ်တာလည်းသိပြီစေရှင်းရမလားမှတ်ထားနော်အဲ့ဒီဝိပဿနာဉာဏ်ရရင်လည်းရောပြီလို့ဘာလို့လုပ်အကုန်လုံးအပြည့်ကင်းတယ်အပြည့်ကင်းအောင်လုပ်တတ်ပြီးဉာဏ်ရှင်းလာတာကို အဲဒီလိုဝိပဿနာဉာဏ်မှမရသေးရင်တဲ့လောကမြတ်ဒုက္ခကြီးပဲ။ဟောဒါကြောင့်ညဏ်ကြီးပြောတယ်ကြားလိုက်ပြီ။ဒီကယောဂီထိန်ဆောင်ဆောင်နေတဲ့ဒီကဥမ္မဏိတပြောတယ်ကြားလိုက်ပြီ။အောက်ထပ်ကသွားတဲ့ယောဂီတွေဗြိစိတ်နေတယ်ဒီလိုယောဂီကဗြိစိတ်နေတယ်လို့ကြားလိုက်။ဗြိစိတ်တယ်ဆိုတာသမထခေါ်တယ်။အခုယောဂီတို့လာလုံးနေတာဝိပဿနာအထုတ်။ဝိပဿနာအထုတ်တယ်ဆိုတာကံဖတ်ကံကိုဖြတ်နေတာ။ဘာကြောင့်ကံကိုဖြတ်ရပါလိမ့်မယ်ဆိုတော့သူကကိုအောင်နာအောင်သိအောင်လုပ်လို့ကိုအောင်နာအောင်သိအောင်လုပ်နေတဲ့ဒီကံကိုဖြတ်နေတာဖြတ်နေတာ။နောက်ထပ်မအိုရအောင်နောက်ထပ်မနာရအောင်နောက်ထပ်မသိအောင်ဒီကံကိုဒီအစိတ်ကိုယောဂီတို့အစိတ်ဖြေသေးထုတ်ပေးနေပါလေနော်။သိသေးကိုမသိတဲ့ဖြေဖြစ်အောင်လို့ယောဂီတို့တရားအထုအထုတယ်ဆိုတာမတည်ရသွားတယ်လို့ခုနကရှင်းပြီမလားအေးဒါကြောင့်မလို့ဖះလဲချက်ခိုးတာကိုဒီချင်းခါမှာလျှော့ပြီးတော့တရားအလုပ်အားမှန်ပြီးတော့လုပ်ရမယ်ငါတို့ဗတိစိတ်တဲ့အလုပ်တွေကိုလည်းလျှော့ပါခန္ဓာကိုယ်မှာပေါ်တဲ့ဓာတ်ကိုအနိစ္စဒုက္ခအနတ္တလက္ခဏာပြင်ပြီးတော့အဖာမှန်ဆင်ခြင်ပြီးတော့နေဖို့အလုပ်ရှင်းမလားအေးဒါကြောင့်မလို့လုပ်ဖို့လာတယ်ကွာအားထုတ်ဖို့ဝိပဿနာအားထုတ်ဖို့လာပါလေဆိုရင်ဒီလောက်ကိုအားတံပြီးတော့လုပ်ပါဒါကိုလည်းသတိပေးရရှင်းမလားဒါမှမအိုမနာမသေးတဲ့လမ်းကိုဆောင်နေတဲ့မအိုမနာမသေးသေးတောင့်နေတဲ့အလုပ်ကိုကျန်တာတွေကဟောဖို့နာဖို့သိဖို့အလုပ်တွေဖြစ်နေတယ်ရှင်းကြပါလားအဲ့ဒါတော့နားလည်ဖို့လိုပါတယ်ယောဂီတို့နားလည်ကြပါလားဒါကြောင့်မလို့ဒါနာကလေးသက်သက်ဝိပဿနာမဖက်ဖက်သီလလေးသက်သက်ဝိပဿနာမဖက်ဖက်သမထလေးသက်သက်ဝိပဿနာမဖက်ဖက်နဲ့နိဗ္ဗာန်လို့ဒီဒါနာဒီသီလဒီသမထကမပေါ့နိုင်ဘူးလို့တို့တို့ပဲမှတ်ကြတော့နော်ဒါနာပြုဝိပဿနာဆက်နိဗ္ဗာန်တက်သီလဆောက်ပြီးဝိပဿနာဆက်နိဗ္ဗာန်တက်သမထပွားဝိပဿနာဆက်နိဗ္ဗာန်တက်ဝိပဿနာဉာဏ်နဲ့ရှင်တော့မှဝိပဿနာဉာဏ်ရင့်တန်လာရဲ့မဉ္ဇဉ်ဖုန်ဉဏ်ကိုကျေစုပြုပြီးတော့မဉ္ဇဉ်ဖုန်ဉဏ်ကမှနိဗ္ဗာန်ကိုလမ်းအာရုံပြုနိုင်တယ်လို့မှတ်ရမယ်။ရှင်းမလား။ဒါကြောင့်ယောဂီတို့လာတရားထုတ်တယ်ဆိုတာဒါနတိလသမထလောက်သိနေအားမရမတည်နေမယောင်ရဲနိုင်တော့ကြောင့်တို့ဟာဖြစ်ရင်မသေးတယ်လမ်းလျှောက်တော့မှဝိပဿနာလို့အားထုတ်တော့မယ်ဆိုပြီးတော့လာရမှာမဟုတ်လား။ဒါဖြင့်ယောဂီတို့ယခုအားထုတ်နေတယ်ဆိုတာမသေးလမ်းလျှောက်နေတာကသေးလမ်းလား။အဲပွားများနေရင်မသိလမ်းကိုရှောင်နေတာပဲအဲဝိပဿနာဉာဏ်တတိကျင်းပြီးတော့လွတ်သွားတာနဲ့ဒီပြင်းနဲ့တဲ့သေလမ်းပြန်ရောက်ပြန်ပြီးတော့သာမှတ်ပြီးတော့ရှင်းကြပါလားသဘောပါပြီလားအဲဒါကြောင့်အောက်ဆုံးပိတ်ကရေးထားတဲ့နံပါတ်9အနေနဲ့ဝိပဿနာဉာဏ်ဒီတဲ့မက်ဖို့နိဗ္ဗာန်ကိုတည်ဆောင်ရေးပို့ပါတယ်ရှင်းမလားဒါကြောင့်ယောဂီတို့ဝိပဿနာဆရာညွှန်ကြားတဲ့ဆရာသမားတို့ဆုံးမတဲ့အချိန်ဒီအလုပ်ကိုအားမှန်ပြီးတော့လုပ်ပါနော်ရှင်းမလားအာဓမ္မဆိုတဲ့လောဘဒေါသမောဟကအပေကိုဆောင်လိုက်မယ်ဓမ္မခေါ်ကြတဲ့ဒါနသီလသမထတက်တက်ကလူရနိုင်ရောမြမရောကိုဆောင်လိုက်မယ်ဝိပဿနာဉာဏ်ကမှခင်ဗျားတို့မဉ္ဇဉ်ဖုန်ဉဏ်နိဗ္ဗာန်ထိဆောင်ဖို့မယ်လို့မှတ်ပြီးတော့ဖះဖွင့်လို့ဖះတရားနာရတာအဲ့ဒါလောက်ပြက်ပြက်သားသားနားလေရတာဖះကျေးဇူးပဲဖះတော်ရဲ့ကျေးဇူးပဲသံဃာတော်ဆရာသမားတို့ရဲ့ကျေးဇူးပဲရှင်းညာမလားအဲ့တော့အဲ့ဒီဆိုင်ရွက်ကလေးနဲ့ခင်ဗျားတို့ယူသွားယူသွားပြီးတော့စက္ကန္နဗောင်းထဲမှာပြင်ခါခဏလေးလာငါဟာအခုသေလန်းရှောက်နေသလားငါဟာမသေးတယ်လန်းရှောက်နေသလားလို့ကိုယ့်ကိုယ်ကိုခဏခဏပြန်စစ်ဆေးလောဘတွေငါဖြစ်လို့ရှင်ငါတော့ပိတ်တာပဲဟဲ့ဒေါသတွေငါဖြစ်လို့ရှင်တော့ငါတော့ငရဲပဲဟဲ့မောဟတွေဒုက္ခသမှုတွေအမျိုးသားမဲ့ကဝါဖြစ်ပြမမြင်လို့ယုံနာမမြင်ရင်အနိစ္စဒုက္ခအနတ္တမမြင်ရင်တော့ငါမောဟဖြစ်ပြီးမောဟနဲ့သိရင်တော့သတိဆံပဲဟဲ့ပုဂ္ဂိုလ်ကိုပြန်ပြီးတော့သတိရအောင်နော်ပုဂ္ဂိုလ်ကလေးကိုဆုံးမနိုင်အောင်ဒီစာရွက်တွေသေးသေးချာချာပေါင်းသွင်းသေးသေးချာချာသိပြီးတော့ဖះကမှဆွဲပြီးတော့ခဏခဏတနေ့တစ်ခါနှစ်ခါကြည့်ပြီးမဆရာဒီနေ့ဘာနဲ့အပေါင်းများသလဲ လောဘဒေါသမောဟတွေနဲ့ပေါင်းသလားသို့မဟုတ်ဒါနသီလသမထနဲ့ပေါင်းသလားသို့မဟုတ်ဝိပဿနာဉာဏ်နဲ့ပေါင်းသလားလို့ကိုယ့်အကူပြန်ပြန်ပြီးတော့စစ်ဆေးရှင်းမလားအလုံးသဘောပေါက်ပြီလားဒါပြီးအာဓမဆိုတဲ့အာလောဘလောဘဒေါသမောဟကဘယ်ကိုဆောင်ဖို့လဲဒါနသီလသမထဆိုတဲ့တက်တက်ကလေးဒီတရားကဘယ်ကိုဆောင်ဖို့လဲဝိပဿနာဉာဏ်ကဘယ်ကိုဆောင်ဖို့လဲဒါပြင်းနိဗ္ဗာန်ကိုရောက်ရင်ဆိုက်ရောက်မြတ်မှပြုလိုက်ရင်ကိုယ်နာပြီမလို့ဟုတ်လားအဲကြောင့်ဝိပဿနာသမာဓိဖြင့်ပရိသန္ဓေနာကတ္တိတဲ့ဒဂရာဆရာများကဖွင့်တယ်နော်ဝိပဿနာသမာဓိဖြင့်ဉာဏ်သည်ဝါဝိပဿနာနဲ့ရှင်သောစိတ်သည်ပရိသန္ဓေအကျိုးမပေးဘူးတဲ့နိဗ္ဗာန်ဆိုတဲ့မောမနာမသိတဲ့နိဗ္ဗာန်ကသူကသဲဆောင်ပါတယ်ဆောင်ဖို့ပါတယ်ပရိသန္ဓေကိုမဆွဲနိုင်ဘူးပရိသန္ဓေဘဝတခုဖြစ်ဖို့ဒီဝိပဿနာဉာဏ်ကပြည့်ပြီးတော့မချတော့ဘူးနိဗ္ဗာန်ကိုသာပို့တယ်လို့တူတူလေးမှတ်ကြပြီတော့ရှင်းမလားတိုင်းတာမင်းခင်ဗျားတို့ဒီကနေ့ပေါ်ပြီလောဘဒေါသမောဟဆိုတာအကုသို့ကံဒီစိတ်ကလေးလောဘဒေါသမောဟနဲ့သွားပေါင်းရင်အကုသို့ကံအကုသို့အလုံးလောက်ထားပဲယောဂီခေါ်တဲ့ခင်ဗျားတို့ယင်းနေ့ကဒီစိတ်ကလေးကိုအာအလောဘအဒေါသအမောဟဒါနသီလသမထနဲ့ပေါင်းရင်ကုသိုလ်ကံကုသိုလ်ပြုနေတာပဲဝိပဿနာလို့အားထုတ်ရင်ယုံနာအနိစ္စဒုက္ခအနတ္တမြင်နေရင်ဝိပဿနာဉာဏ်ဝိပဿနာလို့အားထုတ်နေတာပဲလောဘဒေါသမောဟတွေသွားလို့အကုသိုလ်ကံဖြင့်အပယ်လေးပါးသွားဒါနသီလသမထတက်တက်ကလေးလုံနေလို့ရှိရင်လူနာမြမသွားဝိပဿနာအားထုတ်လို့ရှိရင်နိဗ္ဗာန်သွားတယ်ဗျ။ဟောသူ့အကြောင်းနဲ့သူကြိုးရှင်းမလား။သဘောပေါက်ပြီလား။အဲဒီလောက်ချီကြသူ့လမ်းနဲ့သူသေးသေးချာချာခံပြလိုက်ပြီဒီခါရက်ဒီကိုယူသွား။သေးသေးချာချာလေ့လာသေးသေးချာချာမှတ်သားသေးသေးချာချာပွားများအားလုံးကြီးရှင်းမလား။ဟောအာရမကအပေလေးပါးကိုဆောင်းနေဝိပဿနာဉာဏ်မပါတဲ့ကံတက်တက်ဖြစ်တော့ဒါနသီလသမထကလူရဲ့နှက်ကမြမရဲ့ကိုဆောက်ဖို့တယ်ဉာဏ်နဲ့ရှင်သောစိတ်ဝိပဿနာဉာဏ်ကမှမက်ဖို့နိဗ္ဗာန်ကိုဆောင်ဖို့တယ်လို့ပို့နိုင်တယ်လို့ပုတ်ပြက်ယတိပြက်သေကမ်းမြတ်ရှင်ကမ်းမြတ်မှတ်ကြပြီတော့ဒါပြန်မသေးခြင်းရင်ဘာအကုန်မလဲဘာပဲရှင်းရှင်းကလေးဒါလေးပဲအပိုင်ယူပြီတော့နော်
အဲဒါကြောင့်အားလုံးပါသင်္ချာဆ
ေလုံးတော်ဆံပေါင်းတော်ကတပည့်တော်လာခဲ့ရတဲ့အတွက်အဝိဇ္ဇာတဏ္ဍဥပါဒံစံနေနဲ့ငါးသရာထဲမှာမြုံမျောပေါ်မျောနဲ့မျောပြီးတကားလားမွေးသေးမွေးသေးမွေးသေးတဲ့လမ်းကြီးကိုချက်ပြီးလာခဲ့ရပြီဖျားပွင့်လာပြီလို့ဖျားလမ်းပြပြီလို့ဝိပဿနာလမ်းချက်တော့မှမက်ဖို့နိဗ္ဗာန်ရောက်ပြီးတော့ကိုယ်နာတယ်လွတ်တော့မှာပါလားလို့သိရပြီတဲ့ဒါကြောင့်တို့တော့တန်လန်းချက်ပြီးတကားလားကံလမ်းဖြတ်ပြီးတကားလားညံလမ်းလျှောက်တော့မှအေးတော့မှပဲငိမ့်တော့မှပဲပြင်းပြင်းလက်ထက်ကလွတ်တော့မှပဲလို့ပြီးကြမင်းကြနားလေသဘောပေါက်ကြပါစေတော့လို့ကရုဏာတရားမေတ္တာထားကြီးဖယားကိုယ်စားဖယားနေရာကနေပြီးတကားလားသင်တော်တော်ပြန်ပေါ်တော့လမ်းပြလိုက်ပါလေနော်လမ်းပြလိုက်တာကျန်းလမ်းသိမြင်ကြရတဲ့သင်တော်တော်ပြန်ပေါ်တော့မှပဲဤကဲ့သို့အမှန်တရားတွေအရင်ကြရအတွင်းကြရကိုကြည့်ရလိုက်နာရမယ်တရားရှောင်ရမယ်ဆောင်ရမယ်တရားကြီးသိကြဗလားဟောယောဂီတို့ကံကိုရှောင်မှဉာဏ်ကိုဆောင်မှရှင်းမလားဟောဤကဲ့သို့တရားနာရတာအသိအလိမ္မာများတိုးရလားတရားလားအထုကြတာယောဂီတို့အကျိုးများရလားဤကဲ့သို့အသိအလိမ္မာတွေတိုးပြီးအကျိုးများခဲ့ပါလင်တရားတော်ကိုကြည်ကျူတော်လာပေါင်းရောက်တဲ့အနေအချင်းသုံးကြိမ်သာရုသာရုလို့ခေါ်နိုင်ရပါစေကုန်သတည်း